Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တာရဲ့2019ခုနှစ်ဩဂုတ်လ9ရက်ဗုဒ္ဓနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ line မီတာ25 32 50နဲ့ line မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်ရှင်။ကျမခွာညိုပါရှင်အခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ
်မင်္ဂလာညချမ်းပါရှင်ကျမတင်ကီထိုက်ပါအမေရိကန်ရဲ့နျူကလ িয়ার စစ်အင်အားကအရင်ကနဲ့စာရင်ပိုပြီးတော့အကောင်ပိုပြီးအစွမ်းထက်လာတယ်လို့သမ္မတထရန့်ကဒီကနေ့ကြေညာလိုက်ပါတယ်ပြင်သစ်နိုင်ငံမှာတော့စစ်သားတွေကိုကားနဲ့ဝင်တိုက်သူလို့ယူဆရသူကိုရဲကပြစ်ခတ်ဖမ်းဆီးပါတယ်ထောင်ကျနေတဲ့ကနေဒါခရီးယန်သင်းအိုစီယာကိုပြန်လွှတ်ပြီးလို့မြောက်ကိုရီးယားကပြောဆိုပါတယ်ဒီလိုထိတ်တန့်ရောက်တဲ့နေ့ကိုကိုညံဝင်းအောင်နဲ့အတူကြေညာပေးပါမယ်ရှင်
အခုညပိုင်းနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့တမတော်ကာကွယ်ရေးဦးစီးချုပ်နဲ့ရခိုင်အမျိုးသားပါတီ ANP ဥက္ကဋ္ဌတို့ဒီကနေ့နေပြည်တော်မှာတွေ့ဆုံခဲ့တာမှာဘယ်အကြောင်းအရာတွေဆွေးနွေးဖြစ်ခဲ့ပါသလဲ
ကျွန်တော်တို့တိုင်းရင်းသားတွေခြံနေတိုင်းရင်းသားတွေကမိမိနေရက်ကိုစွန့်ပြီးမှအသက်ဝယ်အစီအစဉ်လုံခြုံမှုရှိတဲ့နေရာတွေကိုပြေးနေခိုလုံနေကြတယ်
ရခိုင်မျိုးသားပါတီဥက္ကဋ္ဌဦးရမောင်ရဲ့ပြောကြားချက်နဲ့အတူနားဆင်နိုင်ပါလိမ့်ရှင်တရုတ်အာဏာပိုင်တွေကတရုတ်မြန်မာနယ်စပ်ဒေသမှာတရားမဝင်ဝင်ရောက်နေထိုင်လှုပ်လှုပ်နေသူတွေကိုစတင်ရှင်းလင်းနေတဲ့အခြေအနေအပြင်ဒီနေ့ပဲကွယ်လွန်သွားတဲ့ပြည်သူ့ချစ်တော်ဆိုတော့ခိုင်ထူးရဲ့ချစ်ခင်သူမိတ်ဆွေနှုပညာရှင်တချို့ကအမှတ်တရပြောစကားတချို့ကိုလည်းထုတ်လွှင့်ပေးသွားမှာပါနိုင်ငံတကာသတင်းလွှာမှာတော့အမေရိကန်ပိုင်ပစိဖိတ်သမုဒ္ဒရာတွေကဂွမ်ကျွန်းကိုဒုံးကျည်နဲ့ပြစ်မယ်လို့မြောက်ကိုရီးယားရဲ့ပြောကြားချက်ကိုအမေရိကန်ကဘယ်လိုတုံ့ပြန်ပါသလဲစားတဲ့သတင်းလွှာတွေကိုနားဆင်ကြရဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကီထိုင်းနဲ့ကိုညာဝင်းအောင်တို့ကကြေညာပေးပါမယ်ရှင
်အမေရိကန်ပြည်ထောင်စုရဲ့နျူကလ িয়ার စစ်အင်အားကအရင်ကာလတွေနဲ့နှိုင်းယှဉ်ရင်ပိုပြီးတော့အကောင်ပိုပြီးတော့အစွမ်းထက်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကဒီကနေ့ဗုဒ္ဓဟူးနေ့မှာကြေညာလိုက်ပါတယ်အမေရိကန်နဲ့မြောက်ကိုရီးယားတို့အပြန်အလှန်အပြင်းအထန်ချင်းချောက်ပြောဆိုနေကြတာပါ။သမ္မတအဖြစ်ပြီးခဲ့တဲ့ဇန်နဝါရီလကစတင်တာဝန်ယူခဲ့ချိန်မှာပထမဆုံးသူ့ရဲ့ညွှန်ကြားချက်ကနိုင်ငံရဲ့နျူကလ িয়ার အင်အားကိုခင်မီစမ်းသပ်အောင်ဆောင်ရွက်ဖို့ဖြစ်တယ်လို့ဒီကနေ့ဗုဒ္ဓဟူးနေ့မနေ့အစောပိုင်း Twitter လူမှုကွန်ရက်မှာသမ္မတထရန့်ကရေးသားခဲ့ပါတယ်။ဒီစွမ်းအင်ကိုဘယ်တော့မှထုတ်သုံးစရာမလိုဖို့မျှော်လင့်တယ်လို့သမ္မတကပြောဆိုပြီးကျွန်တော်တို့နိုင်ငံဟာကမ္ဘာမှာအင်အားအကြီးဆုံးမဟုတ်ဘူးဆိုတဲ့ကာလဘယ်တော့မှရှိလာမှာမဟုတ်ဘူးလို့လည်းသမ္မတကပြောဆိုလိုက်ပါတယ်။အမေရိကန်ပြည်ထောင်စုရဲ့ပိုင်နဲ့ဂွမ်ကျွန်းတစ်ခုလုံးကိုမီးမြိုက်ပစ်မဲ့အစီအစဉ်ကိုစမ်းစစ်နေတယ်လို့မြောက်ကိုရီးယားအစိုးရဘက်ကပြောဆိုထားတာပါ။ဒီလိုပြောဆိုလိုက်ပေမဲ့လို့လည်းပစိဖိတ်သမုဒ္ဒရာအတွင်းကဂွမ်ကျွန်းအပေါ်မြောက်ကိုရီးယားရဲ့ချင်းချောက်မှုတွေကကြီးကြီးမားမားစိုးရိမ်စရာမရှိဘူးလို့အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကလည်းပြောဆိုလိုက်ပါတယ်။ဒီကနေ့ဗုဒ္ဓဟူးနေ့မှာဂွမ်ကျွန်းကိုတွားရောက်နေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီး Tillerson ကသတင်းတောက်တီကိုပြောဆိုတာဖြစ်ပါတယ်။ဂွမ်ကျွန်းပေါ်ချင်းချောက်မှုတွေမရှိဘူးဒါပေမဲ့ဖြစ်နိုင်ခြေအလုံးအတွက်ပြင်ဆင်ထားတယ်လို့အုပ်ချုပ်ရေးမှူး Eddie Cabo ကရုပ်မြင်သံကြားမိန့်ခွန်းမှာထည့်သွင်းပြောဆိုပါတယ်။ဂွမ်ဟာစစ်တပ်အခြေစိုက်ရာနေရာတစ်ခုတည်းမဟုတ်ဘဲအမေရိကန်ရဲ့ပိုင်နက်နယ်မြေဖြစ်တယ်လို့လည်းအုပ်ချုပ်ရေးမှူးကပြောဆိုပြီးဂွမ်ကိုတိုက်ခိုက်လာတာကိုအမေရိကန်ပေါ်တိုက်ခိုက်မှုအဖြစ်သတ်မှတ်မယ်လို့အမေရိကန်သမ္မတအင်ဂျူရောကအာမခံပြောကြားထားတဲ့အကြောင်းလဲသူကပြောပါတယ်။မြောက်ကိုရီးယားဘက်ကအကြီးအကျယ်ချင်းချောင်နေတဲ့ဂွမ်ကျွန်းကိုအမေရိကန်တပ်ဖွဲ့တွေအနေနဲ့ကာကွယ်နိုင်စွမ်းအပေါ်မှာယုံကြည်တဲ့အကြောင်းဂွမ်ကိုစားပြုရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်ကလည်းပြောပါတယ်။ဒါပေမဲ့တင်းမာမှုတွေရော့ကျရေးအတွက်သမ္မတထရန့်အနေနဲ့နိုင်ငံတကာအတိုင်းအဝိုင်းနဲ့အတူဆောင်ရွက်ဖို့ကိုလည်းတောင်းဆိုလိုက်ပါတယ်ရှင်။
လက်ရှိကျင်းပနေတဲ့ကညာရွေးကောက်ပွဲမဲရလတ်တွေကိုကြည့်ရင်တမရဦးဟူရူကညာတာထက်သူရတဲ့မဲအီအတွက်နင်းနေတာဟာကွန်ပျူတာဟက်ကာတွေကရွေးကောက်ပွဲကော်မရှင်ရဲ့ကွန်ပျူတာစနစ်ကိုဝင်ရောက်နှောက်ယှက်ပြီးမဲလိမ်မဲခိုးတာတွေလုပ်ခဲ့တာကြောင့်ဖြစ်တယ်လို့ကညာအတက်ခံခေါင်းဆောင်ရာယီလာအိုဒင်းကာကဗုဒ္ဓနေ့မှာဆွဆွဲပြောဆိုပါတယ်လွတ်လပ်တဲ့ရွေးကောက်ပွဲကော်မရှင် IEBC ကထုတ်ပြန်တဲ့အစည်းအဝေးအရမဲအလုံးရဲ့94ရာခိုင်နှုန်းကိုရေးတွက်ခဲ့ပြီးသမရကင်ညာတာက54ရာခိုင်နှုန်းနဲ့နောက်ထပ်သက်တမ်းအတွက်လာလာကောင်းနေပါတယ်။ရွေးကောက်ပွဲကော်မရှင်ရဲ့ကွန်ပျူတာအချက်လက်တွေတကယ်ပဲ hack အလုပ်ခံရသလားဆိုတာသူ့အနေနဲ့အတိမပြုတ်နိုင်သေးကြောင်း IEBC ဥက္ကဋ္ဌကပြောပြီးဒါကိုစုံစမ်းသင့်တယ်လို့ဆိုပါတယ်။ရွေးကောက်ပွဲကော်မရှင်ရဲ့ကွန်ပျူတာတွေကအချက်လက်ကို hacker တွေကအင်္ဂါနေ့မဲပေးပွဲအတွင်းဝင်ရောက်ခိုးယူနှောက်ယှက်ခဲ့တယ်လို့အတိုက်ခံခေါင်းဆောင် Odin ကသတင်းတောက်တွေကိုပြောတာပါ။ဒါကြောင့်သမရနဲ့ရှင်ပြန်ရမှာရောအခြားအတိုက်ခံတွေနဲ့ရှင်ပြန်ရမှာပါမဲရလတ်တွေပြောင်းသွားခဲ့တယ်လို့သူကဆိုပါတယ်
ပြင်သစ်နိုင်ငံပါရီမြို့စွန်မှာပြင်သစ်စစ်သားတွေကိုကားနဲ့ဝင်တိုက်ခဲ့သူလို့တန်ရရှိထားတဲ့အမျိုးသားတဦးကိုရဲကပြစ်ခတ်ဖမ်းဆီးပါတယ်။ဒီနေ့ဗုဒ္ဓဟူးနေ့ပြင်သစ်စစ်သားတွေကြားကိုကားတစ်စင်းနဲ့မောင်းဝင်တိုက်ခဲ့တာကြောင့်6ဦးဒဏ်ရာရခဲ့ပြီးတမင်ရည်ရွယ်တိုက်ခတ်မှုဖြစ်တယ်လို့အာဏာပိုင်တို့ကပြောပါတယ်။တိုက်ခိုက်တာမှာအသုံးပြုခဲ့တဲ့ကားနဲ့ပါရီမြောက်ပိုင်းမှာတိုက်ခိုက်သူအဖြစ်တန်ရရှိသူကိုဖမ်းမိခဲ့တာလို့လည်းအမည်မဖော်လို့တဲ့သတင်းရှင်းမြစ်ကပြောပါတယ်စစ်တမ်းရကနေကင်းလဲဖို့ထွက်ခွာသွားကြတဲ့စစ်သားတွေအခုလိုတိုက်ခိုက်ခံရတာပါပါရီမြို့တော်ဝင်ကတော့တမင်ရည်ရွယ်တိုက်ခိုက်မှုဖြစ်တယ်ဆိုပြီးတော့ပြောပါတယ်ကားကိုမရက်ဖဲလူတွေကိုလည်းဝင်တိုက်မိရောအရှင်ကိုချက်ချင်းမြင့်ခဲ့တာလို့မြို့တော်ဝင်ကပြောပါတယ်ကားမောင်းသူကိုအာဏာပိုင်နေရှာဖွေနေတဲ့အချိန်မှာပဲအကြမ်းဖက်ဝါဒတံပြန်နှိမ်နှင်းရေးစုံစမ်းမှုအဖြစ်ဆောင်ရွက်နေတယ်လို့ပါရီအစိုးရရှင်းနေရုံးကပြောထားပါတယ်ဒီတိုက်ခိုက်မှုကိုအကြမ်းဖက်မှုတံပြန်တိုက်ဖျက်ရေးဆောက်တိုက်ဖြက်ရေးအဖြစ်သတ်မှတ်စုံစမ်းနေတယ်လို့အစိုးရရှင်းနေရုံးကပြောဆိုတာဖြစ်ပါတယ်
။မြောက်ကိုရီးယားနိုင်ငံကိုဆန့်ကျင်တဲ့ရာဇဝတ်မှုဆွဆွဲခြင်းနဲ့2015ခုနှစ်ကတည်းကထောင်နှံတသက်ကြခံနေရသူကနေဒါခရစ်ယာန်သင်းအုပ်ဆရာတဦးကိုပြန်လွှတ်ပေးလိုက်ကြောင်းမြောက်ကိုရီးယားနိုင်ငံပိုင်သတင်းဌာနကကြေညာပါတယ်။သူကိုစားကနေဒါကိုယ်စားလှယ်အဖွဲ့တစ်ခုပြုံယမ်းမြို့တော်ကိုတွားရောက်ခဲ့ပြီးနောက်ဟေယွန်ဆိုလင်းဆိုသူကိုကျန်းမာရေးအရာအာမခံနဲ့ပြန်လွှတ်ပေးလိုက်တာလို့နိုင်ငံပိုင်ကိုရီးယားဘဝသတင်းဌာနကထုတ်ပြန်ပါတယ်။မြောက်ကိုရီးယားနိုင်ငံတွင်ခရစ်ယာန်သာသနာပြုလုပ်ငန်းတွေဆောင်ရွက်နေတဲ့ဟေယွန်ဆိုလင်းကိုမြောက်ကိုရီးယားအစိုးရကိုဆန့်ကျင်ပြီးအပြတ်အမောက်လုပ်ငန်းတွေလုပ်တယ်လို့ဆွဆွဲခဲ့တာဖြစ်ပြီးကနေဒါအစိုးရကတော့ဒီဆွဆွဲချက်ပေါ်အားလုံးကိုပယ်ချပါတယ်။ကနေဒါအမျိုးသားလူညုံရေးအကြံပေးဒန်နီယယ်ဂျင်းဦးဆောင်တဲ့ကနေဒါကိုယ်စားလှယ်အဖွဲ့ကဖမ်းဆီးခံမစ္စတာလင်းရဲ့အမှုကိစ္စကိုဆွေးနွေးဖို့မနေ့အင်္ဂါနေ့ကမြို့တော်ပျုံယမ်းကိုဆက်ရောက်လာခဲ့တာပါ။မြောက်ကိုရီးယားနိုင်ငံတွင်မိဘမဲ့ကလေးများစောင့်ရှောက်ရေးဂေဟာတွေခိုးလုံရေးဂေဟာတွေနဲ့တွဲဖက်အလွတ်လုံနေတဲ့အသက်60ကျော်မစ္စတာလင်းကအဖမ်းမခံရခင်အချိန်ထိမြောက်ကိုရီးယားကိုအကြိမ်ဒါဇင်နဲ့ချီခေါက်ခေါက်ခါခါရောက်ခဲ့သူဖြစ်ပါတယ
်။ VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုက်ဒိုမီတာ25 kHz 11965လိုက်ဒိုမီတာ32 kHz 932လိုက်ဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုက်လက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓဦးနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်ရှင်။ရာသီတုတ်ကွေး H1 အနွမ်းပိုးတွေ့ပြီးတည်ဆုံးသူ18ဦးရှိကြောင်းကျန်းမာရေးနှင့်အာကစားဝန်ကြီးဌာနကထုတ်ပြန်ပါတယ်။ရာသီတုတ်ကွေးကူးစက်ဖြစ်ပွားသူ166ဦးထိရှိခဲ့ပြီလည်းဖြစ်ပါတယ်။မနေ့အင်္ဂါနေ့အထိစီးရင်တွေအရရန်ကုန်မြို့ကဝေဘာကီအထုကုစေယုံကြီးမှာရာသီတုတ်ကွေးကူးစက်ခံထားသူ19ဦးကိုအတွင်းလူနာအဖြစ်ကူးသပေးနေရပြီးပြည်내နဲ့တိုင်းဒေသကြီးစေယုံတွေမှာတော့ရာသီတုတ်ကွေးကူးစက်ခံထားသူ42ဦးအတွင်းလူနာအဖြစ်ကူးသမှုခံယူနေတာကြောင့်စုစုပေါင်းကုသပေးနေရသူ60ရှိနေပါတယ်။မြန်မာနိုင်ငံမှာယာတိတုတ်ကွေးကုဆယ်ဖြစ်ပွားမှုကဖြစ်လေဖြစ်တာမရှိတဲ့အချိန်မှပေါ်ပေါက်တာဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ရဲ့ဌာနကိုယ်စားလှယ်ကပြောပါတယ်။ဒါပေမဲ့စိုးရိမ်စရာအခြေအနေတော့မဟုတ်ဘူးလို့လည်းသူကဆိုပါတယ်။ WHO အနေနဲ့မြန်မာနိုင်ငံတွင်ယာတိတုတ်ကွေးဖြစ်ပွားမှုကိုအနီးကပ်စောင့်ကြည့်နေတဲ့အကြောင်းလည်းပြောပါတယ်။မြန်မာနိုင်ငံမှာ2010ပြည်နှစ်ကဖြစ်ပွားမှုအများအပြားရှိခဲ့ပြီး2014ခုနှစ်မှာတုန်းကလည်းဖြစ်ပွားခဲ့ပါတယ်လို့ WHO ရဲ့ဌာနကိုယ်စားလှယ်ကပြောပါတယ်။ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနဘက်ကတော့ရာသီတုတ်ကွေးလို့တန်တရားရှိရင်ဖြင့်နီးစပ်ရာကျန်းမာရေးဌာနကိုတွားရောက်ပြသကြဖို့နဲ့ကျန်းမာရေးသတိရှိကြဖို့တိုက်တွန်းထားပါတယ်ရှင
်။ပါကစ္စတန်နိုင်ငံအနောက်မြောက်ပိုင်းအာဖဂန်နယ်စပ်နဲ့နီးတဲ့ဒေသမှာစစ်သွေးကြွနဲ့ဒီကနေ့ဖြစ်ပွားတဲ့တိုက်ပွဲအတွင်းပါကစ္စတန်စစ်သား၄ဦးသေဆုံးပြီးအဲ့ဒီထဲမှာအရာရှိတဦးလည်းပါဝင်တယ်လို့ပါကစ္စတန်အစိုးရတာဝန်ရှိသူတွေကပြောပါတယ်စစ်သွေးကြွတွေပေါအောင်နေတဲ့ရှီရော့ကီယာဒေသကိုဒီကနေ့မနေ့အစောပိုင်းပါကစ္စတန်စစ်တပ်ကဝင်ရောက်စီးနင်းတိုက်ခတ်ရာကအခုလိုတိုက်ပွဲတွေဖြစ်ပွားရတာဖြစ်ပါတယ်အသေးခံဘုံးကွဲသမား2ဦးအပါအဝင်ကတုတ်ကျင်းနဲ့ဝင်နေတဲ့စစ်သွေးကြွတွေနဲ့အပြန်အလှန်ပစ်ခတ်ခဲ့ပြီးတိုက်ပွဲပြင်းထန်ခဲ့ပါတယ်လာရောက်တိုက်ခိုက်တဲ့ပါကစ္စတန်တပ်ဖွဲ့ကိုပြန်လည်တိုက်ခတ်ခဲ့တယ်လို့ပါကစ္စတန်တာလီဘန်ပြောခွင့်ရကဆိုပါတယ်ပါကစ္စတန်အနောက်မြောက်ဒေသမှာမငြိမ်မသက်ဖြစ်နေပြီးပါကစ္စတန်တပ်ကိုဝင်ရောက်တိုက်ခိုက်တဲ့မကြသေးခင်ကလုပ်ရက်တွေဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့ IS စစ်သွေးကြတွေကကြေညာခဲ့ပါတယ်
ပင်လယ်ထဲမှာစောင်းစီတန်ချိန်ပေါင်းများစွာဖိတ်ကျခဲ့ပြီးတဲ့နောက်ဟောင်ကောင်ကျွန်းကမ်းခြေတွေကိုမျောပါရောက်ရှိလာတဲ့စောင်းစီခဲတွေကိုရှင်းလင်းရေးအဖွဲ့တွေရှင်းလင်းနေကြရပါတယ်။နှင်းတွေဖော်တုံးနေတဲ့တူတဲ့စောင်းစီခဲတွေပထမဆုံးတွေ့ကြရတဲ့ပြီးခဲ့တဲ့တနင်္ဂနွေနေ့ကစလို့တရုတ်ပိုင်နဲ့ဟောင်ကောင်ကျွန်းကကမ်းခြေ73ခုကိုအာဏာပိုင်တွေပိတ်ခဲ့ရပါတယ်။ကျောင်းနိုင်ငံတောင်ပိုင်းပါရီဗာဒယ်တာဒေသရဲ့ပင်လယ်ဝမှာပြီးခဲ့တဲ့ကြာသပတေးနေ့ကတင်းမောနှစင်းတိုက်မိပြီးစောင်းစီတန်ချိန်တထောင်လောက်ပင်လယ်ထဲကိုချက်ရောက်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့တရုတ်ပြည်မကြီးဘက်ကဟောင်ကောင်ကျွန်းကိုချက်ချင်းအကြောင်းမကြားခဲ့ဘူးလို့ဟောင်ကောင်သဘာဝပတ်ဝန်းကျင်ရေးရာဌာနရဲ့အကြီးအကဲကပြောပါတယ်။စောင်းစီကဲရီရဲ့အနှံ့ဆိုးတွေနောက်33ဒီဂရီစင်တီဂရိတ်ရှိတဲ့အပူချိန်အောက်မှာရှင်းလင်းရေးအဖွဲ့တွေကကမ်းခြေတွေကစောင်းစီတန်ချိန်ဒါဇင်နဲ့ချီပြီးတော့ရှင်းလင်းနေကြရပါတယ်ရှင်။
တရုတ်နိုင်ငံစီကျွမ်းပြည်နယ်တောင်ထူထပ်တဲ့ဒေသမှာအင်္ဂါနေ့ကလှုပ်ခတ်တဲ့အင်အားပြင်းငလျင်ကြောင့်အခုချိန်ထိသေဆုံးသူ19ဦးရှိသွားပြီဖြစ်ပါတယ်။ငလျင်တန်းကြောင့်လူ250နီးပါးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဒေသခံအာဏာပိုင်တွေကပြောပါတယ်။ငလျင်ဗဟိုချက်မှနေရာဟာတိဘက်လူမျိုးတွေလှည့်လည်နေထိုင်တတ်တဲ့နယ်ကွာခရိုင်နဲ့ပြည်တွင်းပြည်ပခီးသွားတွေထောင်ထဲချီလာရောက်လဲပတ်လျက်ရှိတဲ့နာမည်ကျော်အမျိုးသားဥယျာဉ်ရှိရာယူဆောင်ကောင်းဒေသမှာလှုပ်ခဲ့တာပါ။ငလျင်တန်ခံရသူတွေကိုကယ်ဆယ်ကူညီနိုင်ရေးအစွမ်းကုန်လှုပ်ဆောင်ကြဖို့တရုတ်သမ္မတရှီကျင်းပင်ကတိုက်တွန်းထားပါတယ်။ဒီငလျင်ဟာပြင်းအားခွင့်ရှိတယ်လို့တရုတ်ငလျင်တိုင်းတာရေးဗဟိုဌာနကပြောပေမဲ့အမေရိကန်ဘူမိတိုင်းတာရေးအဖွဲ့ကတော့6.5%လောက်ရှိတယ်လို့ဆိုပြီးအင်ဂျီတသိန်းကျော်ပျက်စီးသွားတယ်လို့အဲ့ဒီဒေသမှာလျှက်စင်ပြီးပြတ်တောက်သွားပါတယ်။အင်္ဂါနေ့ကလှုပ်ခတ်ခဲ့တဲ့ငလျင်ဟာ2008ခုနှစ်တုန်းကတရုတ်နိုင်ငံမှာလူပေါင်း18,000လောက်သေဆုံးဒါမှမဟုတ်ပျောက်ဆုံးစေခဲ့တဲ့ပြင်းအားရှိတဲ့ငလျင်ထက်ပြင်းထန်နေပါတယ်
။ဂျပန်နိုင်ငံနာဂါဆာကီမြို့ပေါ်ကိုလွန်ခဲ့တဲ့82နှစ်ကအမေရိကန်တို့က Fat Man လို့နာမည်ပေးထားတဲ့အနုမျိုးဘုံကျဲချခဲ့လို့လူပေါင်း3,000,000ခွဲကျော်တေဆုံးခဲ့ရတဲ့နှစ်ပတ်လည်အောင်မြေပွဲအခမ်းအနားကိုဒီကနေ့ဗုဒ္ဓနေ့မှာကျင်းပထားမှာတော့လူတွေရာနဲ့ချီတက်ရောက်ခဲ့ပါတယ်။နာဂါဆာကီမြို့ငင်းချန်ရေးပန်းချံမှာကျင်းပတဲ့အောင်မြေပွဲအခမ်းအနားကိုဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတက်ရောက်မင်ခွန်ပြောတာမှာတော့နျူကလ িয়ার လက်နက်တွေကင်းစင်တဲ့ကမ္ဘာကြီးဖြစ်ရေးသူ့ရဲ့ခိုင်မာတဲ့ရည်မှန်းချက်ကိုထပ်လောင်းခရီးပြုပြောဆိုသွားပါတယ်ရှင
်။ဗုဒ္ဓနေ့ညပိုင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုမတ်သိန်ကြီးထိုင်တဲ့ကိုညံဝင်းအောင်တို့ကြီးညာပေးသွားတာပါ။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေဆက်တိုက်နှာစင်ကြရပါမယ်ရှင်။တမရကာခွေရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာရခိုင်မျိုးသားပါတီ ANP ဥက္ကဋ္ဌဒေါက်တာအေးမောင်နဲ့ပါတီခေါင်းဆောင်တွေကိုဒီကနေ့နေပြည်တော်မှာတနာရီကြော်ကြားတွေ့ဆုံခဲ့ပါတယ်။ရခိုင်ဒေသတည်ငြိမ်အေးချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်ပူးပေါင်းဆောင်ရွက်သွားကြဖို့အပြန်အလှန်ဆွေးနွေးခဲ့ကြတဲ့အကြောင်းတမရကာခွေရေးဦးစီးချုပ်ယုံကသတင်းထုတ်ပြန်ထားပါတယ်။ဒီကနေ့ဆွေးနွေးပွဲနဲ့ပတ်သက်လို့ ANP ဥက္ကဋ္ဌဒေါက်တာအေးမောင်ကိုမခင်ဖြူထွေးကဆက်သွယ်မေးမြန်းထားပါတယ်ရှင်။
ဒီနေ့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့ဒေါက်တာအေးမောင်တို့ရခိုင်မျိုးသားပါတီ ANP ကခေါင်းဆောင်တွေတွေ့ဆုံကြတယ်လို့တမတော်ကာကွယ်ရေးဦးစီးချုပ်ယုံကသတင်းထုတ်ပြန်ထားတာတွေ့ပါတယ်။ဘာကြောင့်ခုလိုတွေ့ဆုံဖြစ်ခဲ့တယ်ဆိုတာကိုသိပြစေရှင်
။ဟိုအဓိကကတော့ဗျာကျွန်တော်တို့ဘက်ကမေတ္တာရက်ခံတာရှိပါတယ်။ကျွန်တော်တို့ရခိုင်မျိုးနွယ်စုဝင်ဒီမျိုးတိုင်းရင်းသားတွေအကြမ်းဖက်တပ်ဖြတ်ခံရတာရှိကန်ကြီးယွာပေါ့ဗျာမောင်တို့မျိုးနွယ်မှာလေ။အဲ့တော့ကို့ယွာကို့ဒေသလုံးချုံမှုမရှိဘူးကိုယ့်ရဲ့အသက်မွေးဝန်းကြောင်းလုပ်နိုင်တဲ့ဝန်းကျင်ပေါ့ဗျာရေလုံငန်းဖြစ်ဖြစ်လေယာဘေးလုံလုံတောင်ညာဘေးလုံလုံပေါ့မရှိတော့ဘူးနောက်ချင်းချောင်းမုံအန်တွေတွေရှိနေတယ်အဲ့ဒီကဏ္ဍတွေကြောင့်ကျွန်တော်တို့တိုင်းရင်းသားတွေခဏေတိုင်းရင်းသားတွေဟာမိမိနေရက်ကိုစွန့်ပြီးမှအသက်ဝယ်ရင်စီစဉ်လုံချုံမှုရှိတဲ့နေရာတွေကိုပြေးနေခိုလုံနေကြရတယ်ဒါရင်းနဲ့ပတ်သက်လို့ကျွန်တော်တို့အမြင့်ချင်းဖလေရှင်နေတည်ငြိမ်အေးချမ်းပြီးမှကျွန်တော်တို့ဖွံ့ဖြိုးတိုးတက်အောင်ဘယ်လိုလုပ်မလဲဆိုတာလေးကိုဆွေးနွေးကြနေဆိုတာမျိုးနဲ့ကျွန်တော်တို့မေတ္တာရခံခဲ့တာရှိပါတယ်ဒီနေ့ကျွန်တော်တို့တွေ့ခွင့်ရပါတယ်မနေ့ကမေတ္တာရခံတာပ
ါဆိုတော့ ANP ပါတီကတွေးဆုံမှုကံလန်းတဲ့အပေါ်မှာကာဝေးဦးစီးချုပ်ကတွေးဆုံတာပေါ့နော
်မှန်တယ
်ဟုတ်ကဲ့ဆိုတော့ဒီကနေ့ဆွေးနွေးပွဲကဒီရခိုင်ပြည်နယ်မှာဒေသခံတိုင်းသားတွေအကြမ်းဖက်တိုက်ခိုက်ခံရတာနဲ့ဆက်ဆက်ပြီးတော့ဒီဒေသတွင်းလုံခြုံရေးနဲ့တည်ငြိမ်ရေးကိစ္စတွေကိုအဓိကထားဆွေးနွေးတဲ့သဘောပေါ့
နံပါတ်1ချက်ကလုံခြုံရေးကဏ္ဍကျွန်တော်တို့မလုံခြုံဘူးလို့တိုင်းသားတွေခံစားရတယ်လေအဲ့ဒီဟာလေးကိုကျွန်တော်တို့အမြင်ချင်းဖြစ်လေပါတယ်နောက်တစ်ခုကတရားဥပဒေစိုးမိုးမှုကဏ္ဍတော့ကျွန်တော်တို့မှာဥပဒေတွေအများကြီးပြဋ္ဌာန်းထားတာရှိတယ်။အကြမ်းဖက်တစ်ချက်ရေးဥပဒေ။ဒါကြောင့်အကောင့်တင်မဖို့နိုင်သေးတာလေ။ဘေးပုဂ္ဂိုလ်တွေကပြည်ပင်ထားတယ်လေ။ဘေးအဖွဲ့အစည်းတွေကပြည်ပင်ထားတယ်လေ။အကြမ်းဖက်ခံနေရဗာလျက်နဲ့အကြမ်းဖက်တစ်ချက်ရေးဥပဒေနဲ့ဒါကြောင့်အရေးကြီးနိုင်ရတာလေ။ဆိုတော့အစိုးရအသက်သွင်းဖို့လိုအပ်တဲ့တခြားဥပဒေတွေရှိတယ်။တလင်တမယစနစ်ဥပဒေ လူရဲ့ထင်းချောက်ရဲနဲ့ကျမ်းမာရေးဆိုင်ရာဥပဒေပြဋ္ဌာန်းထားပြီးဖြစ်တယ်။နောက်ဆစ်စနေနိုင်ငံသားဥပဒေဒါကိုစီစစ်ပြီးဆောင်ရွက်တဲ့အခါမှာတစ်ဖက်သက်နော်ဒါအကောင့်တွေဖိုတဲ့လုပ်ငန်းလေးတွေကျွန်တော်တွေ့ရတယ်။ဟောအဲ့ဒါလေးတွေတော်တော်များများပါဗျာ။အဲ့တော့ကျွန်တော်တို့အမြင်ချင်းဖလေကြပါတယ်။နောက်တရားမဝင်ငွေကြေးထောက်ပံ့မှုလမ်းကြောင်းတွေရှိတာပေါ့ဗျာ။ကျွန်တော်တို့ခင်ဗျားတို့ပြောနေကြတဲ့မူရေးစီဝါကျောင်းဝေးရေးနိုင်ငံတကာဖွဲ့စည်းထောက်ပံ့မှုနိုင်ငံတကာဖွဲ့စည်းများလူသားချင်းကိုချင်းစာဆိုတဲ့ခေါင်းစဉ်လေးကိုတက်ပြီးမှဒီနေရာမှာဘာကြောင့်နော်ဒါပံ့ပိုးပေးနေကြတယ်လေ။ကျွန်တော်တို့အားလုံးပြန်သုံးသပ်ပြီးမှကျွန်တော်တနားကြီးခွတ်ချူချူလောက်ပြည်သူဆွေးနွေးဖြေရှာကြပါတယ်။
ကာကွယ်ရေးဦးစီးချုပ်အနေနဲ့ဒီနိုင်ငံရေးပါတီတစ်ခုနဲ့အရင်ကတွေ့ဆုံတာမတွေ့ခဲ့ရဘူးပါဘူး။အခု ANP ပါတီနဲ့ထူးထူးခြားခြားတီးခြားလက်ခံတွေ့ဆုံနေဆိုတော့ဒါဘာကြောင့်လို့ထင်ပါလဲရှင်
။ဟိုနိုင်ငံရေးပါတီတို့နိုင်ငံရေးပါတီကြတို့တို့ကျွန်တော်တို့အားလုံးဟာလွတ်တော်အတွင်းမှာနေတဲ့လွတ်တော်အမတ်တွေတွေဖြစ်တယ်ဆိုတာကိုသဘောပေါက်ပေးစေချင်တယ်။နော်လွတ်တော်အမတ်တွေဖြစ်တယ်ပြည်သူ့လွတ်တော်အမတ်၅ဦးနဲ့အမျိုးသားလွတ်တော်အမတ်၂ဦးပါတယ်။အဲ့ဒါလေးကျွန်တော်တို့က selected ပဲ။အကုန်လုံးဒီဘက်လောက်က CEC ဖြစ်တယ်။အဲ့ဒါကြောင့်ရခိုင်မျိုးသားပါတီဆိုတဲ့ခေါင်းစဉ်ဖြစ်ကြတာ။အဲ့တော့ကျွန်တော်တို့ကကွေးဦးစီးချုပ်ကလည်းပြောပါတယ်နော်ဒီပါတီစုံစနစ်ကိုသူတို့ကလေ့လာထားတယ်အဲ့တော့ကျွန်တော်တို့ဘက်ကဒီခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးထုတ်တက်မှုအတွက်နော်အဓိက institution ဖြစ်တဲ့တပ်မတော်နဲ့ဆွေးနွေးမှဖြစ်တော့မယ်ဆိုတော့အခြေခံအကြောင်းရင်းတွေရှိလာတဲ့အခါမှာပြန်ပြီးတော့တည်ငြိမ်အေးချမ်းအောင်နော်ကျွန်တော်တို့ရဲ့ခြံနေတိုင်းရင်းသားတွေနေရက်ကိုစွန့်ခွာသွားကြလို့ရှိရင်ဒုတာဝန်ရေးသုံးမကိုဘလောက်ပဲကြွေးကြော်ကြွေးကြော်ကျွန်တော်တို့ရဲ့ချုပ်ချာအာဏာဆုံးချုံတော့မယ်နေမီကျွန်တော်တို့ပြေးလိုက်ရလို့မယ်ဆိုတဲ့ပုံကိုကျွန်တော်တို့တဘိုးပောက်တဲ့ခါမှာတူတူညီညီတဘိုးပောက်ကြတာမလို့သူ့ဘက်ကလည်းကျွန်တော်တို့ကိုကြိုးဆိုတယ်ကျွန်တော်တို့ဘက်ကလည်းရင်းနှီးနှီးပဲပြစ်ဆုံဆွေးနွေးအမြင်ချင်းဖလေနိုင်ခဲ့တယ်ဆိုတဲ့အနေအထားဖြစ်တဲ့ခါမှာကျွန်တော်တို့ရဲ့အမျိုးသားလူမျိုးမှုစီးတွေ့အင်မတန်ကောင်းမွန်တဲ့အခြေခံကောင်းတွေကိုကျွန်တော်ရယူနိုင်ခဲ့တယ်လို့ကျွန်တော်သုံးသပ်တယ
်ဆိုတော့နိုင်ငံရေးပါတီတစ်ခုနဲ့တွေ့ဆုံတယ်ဆိုတာထက်ရခိုင်ပြည်နယ်တည်ငြိမ်ရေးနဲ့လုံခြုံရေးအတွက်ဒီရခိုင်တိုင်းရင်းသားခေါင်းဆောင်တွေနဲ့ဆွေးနွေးတာဖြစ်တယ်ဆိုတဲ့သဘောမျိုးပြောတာပါလားရှင
်မှန်ပါလေကြပါတီထက်ကျွန်တော်တို့ကပြည်ထောင်စုဘက်ကိုရောက်တဲ့ခိုင်မျိုးသားပါတီရဲ့ပါတီကိုစားမှုအမတ်တည်ငြိမ်နဲ့တောင်းဆိုရပ
ါဟုတ်ကဲ့ဒီကနေ့တွေ့ဆုံမှုနဲ့ပတ်သက်လို့အားရချင်တဲ့လို့ပြောနိုင်ပါလား
ကျွန်တော်တို့ဘက်ကတော့ရှိပါတယ်တပ်မတော်ဘက်ကလည်းရှိတယ်လို့ပြောပါတယ်ကျွန်တော်တို့သဘောထားတိုက်ဆိုင်မှုတွေများပါတယ်ကျွန်တော်တို့ရင်းနှီးပဲညီကိုလိုပဲနော်နည်းနည်းချွတ်ချွတ်ကျွန်တော်တို့ပြည်ထောင်စုတည်တံ့ခိုင်မြဲမှုရှိဖို့အတွက်တပ်မတော်ဘက်မှရှိတဲ့သူ့ရဲ့အမြင်သဘောထားကျွန်တော်တို့ရခိုင်မျိုးသားပါတီရဲ့အမြင်သဘောထားတို့လေးဆွေးနွေးကြပါတယ်တူချင်းတူချင်းတူချင်းတို့အားလုံးအမြင်ချင်းတူကြပါတယ
်ဟုတ်ကဲ့ဒေါက်တာအေးမောင်ကျေးဇူးတင်ပါတယ်ရှင်
ANP ဥက္ကဋ္ဌဒေါက်တာအေးမောင်ကိုမက်ခင်ဖြူထွေးဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်ရှင်ဒီကနေ့နေပြည်တော်မှာလည်းရခိုင်ပြည်နယ်အတွင်းလုံခြုံရေးအခြေအနေတွေနဲ့ပတ်သက်လို့နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့အစိုးရတာဝန်ရှိသူတွေဆွေးနွေးခဲ့ကြပါသေးတယ်ရှင်အခုတရုတ်မြန်မာနယ်စပ်ဒေသကိုအလှည့်ပေးပါဦးမယ်တရုတ်မြန်မာနယ်စပ်ဒေသမှာတရားမဝင်ဝင်ရောက်လာသူနေထိုင်သူနဲ့အလုပ်လုပ်ကိုင်သူတွေကိုရှင်းလင်းသွားမှာဖြစ်တဲ့အကြောင်းတရုတ်အာဏာပိုင်တွေကအသိပေးကြေညာချက်ထုတ်ပြန်ပြီးကြေကောင်မြို့မှာစတင်ပြီးအရေးယူဆောင်ရွက်နေပါပြီအခုတစ်ချိန်မှာစာနဲ့ထုတ်ပြန်အသိပေးပြီးအရေးယူဆောင်ရွက်လာတာဖြစ်တဲ့အတွက်အရင်အခါတွေကထက်ပိုပြီးတော့ထိထိရောက်ရောက်အရေးယူဆောင်ရွက်လာနိုင်တဲ့အကြောင်းသုံးသပ်မှုတွေလည်းရှိနေပါတယ်သတင်းပြည်စုံကို VOE မြန်မာပိုင်းသတင်းတောက်ကိုမိုးစောကစုံစမ်းတင်ပြထားပါတယ်ရှင်
ဟုတ်ကဲ့ကျောက်အာနာပိုင်တွေကတရားမဝင်ပြည်ဝင်သူတရားမဝင်နေထိုင်သူနဲ့တရားမဝင်အလုပ်လုပ်ကိုင်သူတွေကိုရှင်းလင်းဖို့အတွက်ဒီလ9ရက်နေ့ကဆုံးဖြတ်ပြီးတဲ့နောက်မှာအရေးယူတာတွေကိုစတင်ဆောင်ရွက်လာတာဖြစ်ပါတယ်လက်တလောအရေးယူဆောင်ရွက်နေတဲ့အခြေအနေကိုရွှေလီမြို့မှာနေထိုင်သူတဦးကအခုလိုပြောပါတယ်
အခုစနေပြီလို့ပြောတယ်ဒီစေကောင်တက်မှာအဆိုင်နေမှာရောဒီစက်ဆန်းနေတဲ့မှာပါလိုက်ပြီးတော့မှရှိနေတယ်လို့ပြောတယ်နောက်နည်းရနေစတယ်စေကောင်ဘယ်နဲ့ဒီရှင်လီနဲ့စေကောင်ကြီးရဲ့မိန်းမတော့ဒီတစ်ခုချင်းရတာပြီးဖြစ်တာမျိုးလေဟောအဲ့လိုတော့အင်တက်ချင်မလာလို့ရှင်ရှင်ဒီရမှာပါ
တရုတ်အာဏာပိုင်တွေရဲ့သတိပေးထုတ်ပြန်ချက်မှာတော့နိုင်ငံသားတွေဟာတက်တန်းရှိဗီဇာ၊ passport နဲ့အခြားခီးသွားစာရွက်စာတမ်းတွေကင်ဆောင်ပြီးတရားဝင် gate ကစစ်ဆေးပြီးဝင်ရောက်တာမျိုးရွှေလီမြို့မှာနေထိုင်သူတွေဟာတရားဝင်စာရွက်စာတမ်းဒါမှမဟုတ်နေထိုင်ခွင့်ရဖို့အရည်ချင်းပြည့်မီသူတွေဖြစ်တာမျိုးနဲ့ရွှေလီမှာတရားဝင်အလုပ်လုပ်ကင်ခွင့်ရှိတာမျိုးတွေဖြစ်ဖို့လိုအပ်ကြောင်းလည်းဖော်ပြထားပါတယ်ရွှေလီမြို့မှာနေထိုင်သူနိုင်ငံသားတွေဟာတရုတ်ပြည်ရဲ့တရားဥပဒေကိုလေးစားလိုက်နာပြီးစီမံအုပ်ချုပ်မှုကိုနာခံရမှာဖြစ်ကြောင်းနဲ့မလိုက်နာရင်ဥပဒေအရအရေးယူမှာဖြစ်ကြောင်းလည်းဖော်ပြထားပါတယ်။တရားမဝင်နေထိုင်သူအလုပ်လုပ်ကိုင်သူတွေကိုအရင်ကစစ်ဆေးတာမျိုးတွေရှိပေမဲ့ဒီတစ်ချိန်မှာတော့သတိပေးချက်ထုတ်ပြန်ပြီးဆောင်ရွက်တာဖြစ်ကြောင်းလည်းရွှေလီမြို့မှာနေထိုင်သူကပြောပါတယ်။သူ
တို့ဥပဒေအရနေထိုင်ခွင့်လက်ရတယ်ဆောင်အချိန်လေးပေါ့နော်။ အဲ့ဒါလေးမလို့ဒီလိုရှိနေဆမ်းတဲ့ဘုရားလည်းအမိနဲ့လည်းနေလို့နေရပြီတော့အမိပေါ်လာပတ်တော့နော်အဲ့ဒါလည်းနေလို့နေရဘူးနော်တပတ်ချက်နဲ့ကြည့်ထက်သေးတယ်တပတ်ချက်လေးလေတပတ်ချက်ဆိုတော့ကြည့်ထက်နေလို့ရတယ်အဲ့ဒါနဲ့လည်းနေလို့မရဘူးနေလို့မရတာဆိုတော့အလုံးလုံးလို့မရတာပေါ့နော်အဲ့အလုံးလုံးမယ်ဆိုလို့ရှင်ကြီးရဲ့အလုံးရှင်ကလည်းအလုံးမင်းကြီးကြည့်ရမယ်နောက်ဒီမှာဒီရအမလုံးလုံးမယ်ဆိုလို့ရှင်လေဒီမှာနေထိုင်ကြည့်တော့အဆင်လေးတော့အဲ့လိုလေရမယ်လို့ပြောတာလေ။ဆောက်စေမလို့ရှိကြတဲ့လူများလေ။အဲ့ဒါကြောင့်မလို့ရှင်းရမယ်ပြောရတော့။ဒါနဲ့ဒီတစိန်ကတော့ဆိုတော့ဆိုတီရရာတီရကြလဲနေတဲ့ပုံရှိတယ်ဆို
။တရုတ်မြန်မာနေဆက်မူဆယ်မျိုးကပရာဟိတလုပ်ငန်းတွေဆောင်ရွက်နေသူဦးတောင်းထွန်းကလည်းနေဆက်ဒေတာအခြေအနေကိုအခုလိုပြောပါတယ်
။စာတီဝင်ထုတ်ထားတာလည်းဟုတ်ပါတယ်။ခုဝင်လို့မရအောင်တန်စကားတွေဖိတ်တယ်နောက်ပြီးလျှက်စစ်တက်လွတ်တယ်သူတို့ကတော့စစ်ချာလုပ်နေပါတယ်ဗျစစ်ချာလဲခမ်းမယ်ဆိုတော့တင်းရတော့ဟိုတင်ထားပြီပေါ့နော်သူတို့ကမန်းချင်းရရတော့တရက်ကို9000 8000လောက်ကတော့အဝယ်ထွက်ရှိတယ်အဲ့ဒီအဝယ်ထွက်တဲ့ကနေပေါ့တရားမဝင်တာလဲဒီ4000-5000တော့ရှိတယ်ဗျ
တရားမဝင်တွားရောက်အလုပ်လုပ်သူအများစုဟာလက်လုံလက်စားတွေဖြစ်ကြောင်းလည်းပြောပါတယ်ကျုံနိုင်ငံမှာမြန်မာပြည်ကတွားရောက်အလုပ်လုပ်ကန်သူတွေဟာအများအပြားဆောက်လုပ်ရေးလုပ်ငန်းကုန်တင်ကုန်ချလုပ်ငန်းထပ်သားဆက်ယုံတစ်ချောကင်ဆက်ယုံနဲ့ဘီလက်မြေဆက်ယုံတွေမှာလုတ်ကင်ကြတာဖြစ်ပါတယ
်။ကိုမိုးစောစုံစမ်းတင်ပြသွားတာပါရှင်။ VOA American တန်ရဲ့ဗုဒ္ဓဟူးနေ့ညပိုင်းအတန်လွှင့်အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဆက်ပြီးထုတ်လွှင့်ပေးမယ့်အစီအစဉ်ကတော့အဆိုတော်ခိုင်ထူးရဲ့နာရီသတင်းပါရှင်။မြမဂီတာစတူဒီယိုတချင်းလောကမှာနာမည်ကြီးနှစ်ချိုက်ခဲ့ကြတဲ့အဆိုတော်ခိုင်ထူးဒီကနေ့ကွယ်လွန်သွားပါပြီ။အဆိုတော်ခိုင်ထူးရဲ့ခေတ်ပြိုင်အဆိုတော်တွေဂီတာပညာရှင်တွေရဲ့အမှတ်တရပြောစကားတွေကိုတော့ကိုညံဝင်းအောင်ကစူးစီးတင်ပြထားပါတယ်ရှင်
။ပန်ဂရီးယားကင်ဆာယောဂါနဲ့ထိုင်းနိုင်ငံဘန်ကောက်မြို့မှာဈေးကူတမှုခံယူနေတဲ့အဆိုတော်ခိုင်ထူးဟာအချိန်နေဆိုးရလာတာကြောင့်ဩဂုတ်လ10ရက်နေ့ကမြန်မာနိုင်ငံကိုပြန်လာပြီးရန်ကုန်မြို့ပါရမီဆေးရုံမှာဈေးကူတနေတော့ဒီကနေ့ညနေ 3:20 လောက်မှာကွယ်လွန်သွားပြီဖြစ်ပါတယ်။သူကွယ်လွန်ချိန်မှာအသက်62နှစ်ရှိပြီဖြစ်ပါတယ်။မြန်မာနိုင်ငံရဲ့စတူဒီယိုလောက1980တဝိုက်ဝန်းကျင်တုန်းကအောင်မြင်ခဲ့တဲ့အဆိုတော်တွေထဲမှာခိုင်တူးတယောက်လည်းပါဝင်ခဲ့ပါတယ်။သူအခုလိုကွယ်လွန်သွားတာအတွက်စိတ်ထိခိုက်မိတယ်လို့အဆိုတော်ဂျေမောင်မောင်ကပြောပါတယ်
။ဟိုကွယ်ရူးချစ်တဲ့သူတွေအားလုံးခံစားနေရသလိုမျိုးကျွန်တော်လည်းခံစားနေရပါတယ်။
အာနာရှင်စနေအောင်မှာဂီတနဲ့တဒောင့်တနေရာကနေပါဝင်ဖြတ်တန်းခဲ့တဲ့အဆိုတော်ခိုင်ထူးအဖြစ်သူနားလည်ထားကြောင်းမြစ်စိမလှိုင်အဖွဲ့ကဂီတပညာရှင်ဦးရဲလွင်ကပြောပါတယ
်ဒီတဲမှာတော့သူလောကခံစားနေရတဲ့ဝေဒနာတက်တာသွားတယ်လို့ကိုခံစားပါတယ်ဒီဝေဒနာကိုကျော်သွားပြီပေါ့နော်အခုဒီမသွားရင်လည်းမေတ္တာပို့လေရပဲသူသူရှိရောက်ပါလိမ့်မယ်ကျွန်တော်ပို့ရင်းနေတာလေအကိုခိုင်သူကတော့သူကတော့ကျွန်တော်တို့ပမာဏကီတာအားနာရှင်ရဲ့ဖိလင်လို့အောင်ရောက်တဲ့အချိန်မှာစပြီးတော့ကျွန်တော်တို့စတူဒီယိုဂီတာထွေပြီးတော့ထွက်လာခါမှာအဲသူတို့လက်ရှိကပါလာတယ်ကျွန်တော်တို့စံတတဲ့ဂီတာတွေနဲ့သူတို့လက်တွေ့ပြီးတော့တချင်းတွေဆိုတဲ့သူကညီတယောက်လိုပဲပေါ့ဗျာအဲဒီကြပါကျွန်တော်တချင်းတွေလည်းသူအလိုက်နဲ့တချင်းတွေသူဆိုတဲ့တချင်းတွေကိုကျွန်တော်တို့သူတို့တွေ့ဆိုရပေါ့အဲလိုပဲကျွန်တော် share လုပ်ကြတော့တယောက်တယောက်ကိုယ်ကြီးတီးပေးရလို့ရှိရစင်တော့
အစိုးရခိုင်တူးဟာဂီတနဲ့ပတ်သက်လို့အကိုတယောက်တပွဲတွင်တင်ဆုံးမတတ်သူဥဆောင်လမ်းပြပေးသူဖြစ်တယ်လို့ခိုင်တူးရဲ့တခြင်းတွေကိုပြန်ဆိုခဲ့တဲ့အစိုးရမီမီဝင်းဖေကပြောပါတယ
်ကိုခိုင်တူးကတော့ဟိုဂီတလောကအနေနဲ့ပြောလို့ရှိရင်တော့တကယ်ကြီးကြီးမားမားပုံကိုကြီးတယောက်ပေါ့နော်နောက်ကျမတို့ဒီအစိုးရအချင်းချင်းအနေနဲ့ပြောရမယ်ဆိုရင်တော့ကိုယ့်ရဲ့ငင်စရာကြားစရာအတူရဲ့ပြည်တယ်လည်းဟုတ်တယ်။အတူတူတချင်းဆိုခဲ့တဲ့ကာလတခြားတွေမှာလည်းဆောက်ရှောက်ခဲ့တဲ့အကူကြီးတယောက်လိုပေါ့နော်။နောက်တချင်းဆိုတာလမ်းညွန်ခဲ့တာလည်းအများကြီးရှိရဲ့။ကိုကိုရိုင်းလည်းသူတချင်းတွေကိုပြန်ဆိုခဲ့ဘူးတာရှိရဲ့အချိန်မှာသူကစေရနာရှိရှိနဲ့ပေါ့သူကိုရိုင်းနေတချင်းတွေရွေးပေးတယ်။အဲဆိုပုံဆိုပေါက်အကြောင်းတွေသူပြောပြပေးတယ်။ဒါလည်းအမှတ်တရရဲ့အများကြီးပါကိုခိုင်ချင်းနဲ့ပတ်သက်တော့လीဆိုတော့မမီကပြောရင်တော့ဟိုအများကြီးကိုကြိုက်ပါတယ်ဘုသူမေမေကိုခိုင်တူးတချင်းအကြိုက်ဆုံးပါတယ်လို့မေအကြိုက်ဆုံးနေရာအများကြီးဖြစ်နေတော့ဖြေးဖို့တောင်ခက်ပါတယ်အဲ့ဒီလောက်ထိဟိုကောင်းအောင်လုပ်ခဲ့တဲ့လူတွေပါ
ဂီတပေါ်မှာတစ္ဆာထားသူအဖြစ်အဆိုတော်ခိုင်တူးကိုသူကြုံဆုံခဲ့ရကြောင်းဂီတပညာရှင်ကိုသားထွေးကပြောပါတယ
်ဒီကဲမှာတော့ခံစားရပါတော့ဒီမိတ်ဆွေတယောက်တကယ်ကိုဆုံးရှုံးသွားပြီအဲ့တော့ကျွန်တော်ဒီကျွန်တော်လမ်းပြပေါ့ကျွန်တော်အုံကြီးနေပါရသူရဲ့ကိုခမောင်တူရဲ့ကိုကျွန်တော်ငငယ်လေးကအဲ့ဆုံးရှုံးသွားတယ်သူအဲ့လိုခံစားရတယ်နောက်တစ်ခုကသူရဲ့ အမှုချင်းကတော့တကယ်ကိုကောင်းပါပြီလုံးချင်တာကိုသွန်းလုံးမယ်ဒါမျိုးအမှုချင်းသူမှရှိပါတယ်ဒါတရားလဲသူရဲ့အောင်မြင်မှုရဲ့တောင်းအားဖြစ်ခဲ့တာသူကဘလောက်ပဲဟိုဘာပြောတချင်ပြန်တွေ့ရခြင်းသူကအများအားလုံးနဲ့အတင်ပြောင်းပြန်နေတယ်သူကနောက်တစ်ခုကဒီဂီတပေါ်မှာထားတဲ့ဟိုတစ္ဆာပေါ့အဲတစ္ဆာကတော့တကယ်ရန်ချစ်ဖို့လည်းကောင်းတယ်လေးစားဖို့လည်းကောင်းတယ်သူဒီဂီတနဲ့အတိုင်းဝိုင်းအားလုံးသူတန်းတူဆက်ဆံတယ်ပေါ့
အစိုးရခိုင်တူရဲ့ထင်ရှားတဲ့တချင်းနေထဲမှာတီလာရွှေလေတိုင်းအင်းစလီသခိုင်းလန်းစစ်နဲ့ညဉ့်ဉန်ရေးစတာတွေပါဝင်ပါတယ်အစိုးရခိုင်တူကွယ်လွန်ချိန်မှာဆရာဝန်ဇနီးတဲ့နဲ့အတူသားတယောက်သမီးတယောက်ကျန်းရစ်ခဲ့ပါတယ်ခင်ဗျာ
ကိုညာဝင်းအောင်ပြောပြသွားတာပါရှင်အခုနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပေးပါဦးမယ်ပစိဖိတ်သမုဒ္ဒရာထဲကအမေရိကန်ပိုင်ကိုအန်ကျွန်းကိုဒုံးကျည်နဲ့ပြစ်ခတ်ဖို့အစီအစဉ်ပြင်ဆင်ချက်ကိုမြောက်ကိုရီးယားဘက်ကထုတ်ဖော်ပြောဆိုလိုက်ပြီးတဲ့နောက်အမေရိကန်နဲ့မြောက်ကိုရီးယားစီရင်တင်မှမှုပိုဆိုးလာနေပါတယ်။အမေရိကန်ကိုထိပါလာရင်အမေရိကန်ဘက်ကလည်းမကြုံစဘူးမီးကုံရန်ကုန်လက်တုံပြန်မယ်လို့အမေရိကန်သမ္မတထရမ့်ကပြောလိုက်တဲ့အပေါ်မှာမြောက်ကိုရီးယားဘက်ကလည်းကိုအန်ကျွန်းကိုတိုက်ခိုက်မဲ့အစီအစဉ်အသေးချစီစဉ်သုံးသပ်နေတဲ့အကြောင်းပြောလာတာပါ။အမေရိကန်အနေနဲ့မြောက်ကိုရီးယားကိုကန့်သတ်စစ်လုပ်လာမယ်ဆိုရင်တောင်မှအခြေအနေဟာနျူကလ িয়ার စစ်ပွဲအထိအလျင်မြန်ဦးတည်သွားနိုင်ပွဲရှိတယ်လို့ VOA သတင်းတောက် Brian Patton စိုးမျိုးကနေသတင်းပေးပို့ထားတာကိုတော့ Matt Ethanson ကပြောပြပါမယ်ရှင်
။အပြေရှာမှုတွေထဲမှာအကောင်းဆုံးနည်းလမ်းတစ်ခုအနေနဲ့ American ဘက်ကမြောက်ကိုရီးယားဒုံးကျည်မြေပြင်စခန်းဒါမှမဟုတ်နျူကလ িয়ার စခန်းတစ်ခုခုကိုလက်ဦးမှုယူပြီးတိုက်ခိုက်လိုက်မယ်ဆိုရင်မြောက်ကိုရီးယားရဲ့နျူကလ িয়ার စွမ်းရည်ကိုတိုက်ရိုက်ထိခိုက်နိုင်မှာမဟုတ်ပေမဲ့လည်းမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းအနေနဲ့သူမနိုင်နိုင်တဲ့စစ်ပွဲခင်းကျစ်မဲ့အစားတပ်တမန်ရေးညှိနှိုင်းမှုလှုပ်လာနိုင်ခြင်းရှိတယ်လို့ကိုရီးယားကာကွယ်ရေးကွန်ရက်ကလုံခြုံရေးဆိုင်ရာသူတည်တည်ရှင်ဂျင်ကျွန်းကပြောပါတယ
်။ဆာကီကယကီဆော့အင်းနယ်ဟာကို
တရုတ်နဲ့ရုရှားတို့ကိုကြားခံဖြစ်သုံးပြီးစိတ်ရှည်ရှည်နဲ့အမေရိကန်နဲ့ဆွေးနွေးမယ်ဆိုရင်မြောက်ကိုရီးယားအတွက်အလားအလာကောင်းလာနိုင်ပါတယ
်။အနုမျိုးစစ်ပွဲကိုရှောင်ရှားနိုင်ဖို့အရေးမြောက်ကိုရီးယားခေါင်းဆောင်နဲ့ဆွေးနွေးရမှာအတင်းကျပ်စည်းရင်းနဲ့ဖြည့်ရှင်းရင်တော့နှစ်နိုင်ငံထိတ်တဲရင်ဆိုင်ရာကိန်းရှိနေတဲ့အကြောင်း The Heritage Foundation ကအာရှအရှေ့မြောက်ဆိုင်ရာသုံးသက်သူ Bruce Gellinger ကပြောပါတယ
် So there seems to be a disconnect between saying Kim Jong Un is crazy and might launch an attack but
တဖက်ကတော့ဒီ American ရဲ့တိုက်ခိုက်မှုကိုသူဟာစင်ကြင်စဉ်းစားပြီးတော့အကြမ်းင်းနဲ့မတုံ့ပြန်မှုလို့ယူဆနေတာတွေကသဘာဝမကျပါဘူး
အမေရိကန်ဘက်ကစီးရင်နဲ့တိုက်ခိုက်လာရင်မြောက်ကိုရီးယားဘက်ကအနုမျိုးလက်နက်သုံးပြီးတော့မှတ်လောက်တာလောက်အောင်သင်ငန်းစာပေးမယ်လို့မြောက်ကိုရီးယားဘက်ကသတိပေးထားပါတယ်။မြောက်ကိုရီးယားအနေနဲ့သူ့ကိုကန့်သတ်စစ်နဲ့တိုက်ခိုက်လာရင်တော့လက်နက်ကြီးတွေသုံးဓာတ်ရုလက်နက်တွေသုံးပြီးတော့တောင်ကိုရီးယားဘက်ကိုတိုက်ခိုက်နိုင်တယ်လို့စီးရင်သုံးသက်သူတွေကပြောပါတယ်။ဒါကတဆင့်တောင်ကိုရီးယားအခြေတပ်စခန်းကအမေရိကန်စစ်တပ်သား28,000ကျော်ကိုတိုက်ခိုက်နိုင်ပြီးတော့စစ်တပ်အခိုင်အမာချထားတဲ့တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံနယ်စပ်မှာပြည်ပခအကြီးအမားတွေဖြစ်စီနိုင်ပါတယ်။ဆိုးမြုပ်ကန်လူဦးရေ10,000အပါဝင်တောင်ကိုရီးယားလူဦးရေတဝက်ကိုတနားရီအတွင်းချိန်မုံနိုင်တဲ့ကြီးတက်အင်အားစစ်သည်3သိန်းနဲ့လက်နက်ကြီးတွေမြောက်ကိုရီးယားမှာရှိနေတာပါ။မြောက်ကိုရီးယားရဲ့ဒုံးစခန်းတွေအနုမျိုးစခန်းတွေအားလုံးကိုဥတီတိုက်မယ်ဆိုရင်တော့မြောက်ကိုရီးယားတနိုင်ငံလုံးကိုသိမ်းယူရမယ်အခြေအနေမှာရှိတယ်လို့ကယ်လင်နာကပြောပါတယ
် To guarantee that you've eliminated all North Korean nuclear
မြောက်ကိုရီးယားရဲ့အနုမျိုးနဲ့မစ္စိုင်းအနေအကိုဖိရှားနိုင်မှုအတွက်မြောက်ကိုရီးယားရဲ့ဆက်အာဏာရှင်စနစ်ကိုလုံးဝဖျက်သိမ်းပြစ်မှာပဲရမှာပ
ါအကယ်၍စစ်ဖြစ်မယ်ဆိုရင် American ဘက်ကနိုင်မယ်ဆိုပေမဲ့လည်းဒေသတစ်ခုလုံးကိုအထိကိုက်များစေပြီးတော့လူသန်းနဲ့ချီအသက်ဆုံးရှုံးရနိုင်တယ်လို့လည်းစီးရင်သုံးသက်သူတွေကပြောပါတယ်ဒါပြင်မြောက်ကိုရီးယားရဲ့မဟာမိတ်တရုတ်ကလည်းဒီစစ်ပွဲမှာပါဝင်လာနိုင်ခြင်းရှိပြီးတော့ပိုဆိုးရွားတဲ့စစ်ပွဲအတွင်းကိုပြောင်းလဲသွားနိုင်ပါတယ်ရှင်
။မအီတန်စင်ပြောပြခဲ့တာပါရှင်။ကျမတို့ VOA ကနေထုတ်လွှင့်နေတဲ့အစီအစဉ်လေးနဲ့ပတ်သက်လို့စာလိုက်ကနေပြီးဝေဖန်ကြံပေးစာတွေပေးပို့လို့ရတယ်။တော်တာရှင်တွေနားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့တဲ့ဆိုရင် VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တစ်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ ပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့2019ခုနှစ်ဩဂုတ်လ9ရက်ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလမ်းမီတာ190တွေကနေဖမ်းယူနားဆင်နိုင်ပါတယ်အခုညပိုင်းနားဆင်ရမယ့်သတင်းပတ်ဆင်ကဏ္ဍတွေမှာတော့နှကန်းကွဲအာကောင်ကွဲကလေးငယ်တွေအပြုံးလှလှဆင်မြန်းနိုင်ရေးအခမဲ့ခွဲစိတ်ကုသနိုင်ကြောင်းပြောပြပေးမယ့်လူမှုကျန်းမာရေးနဲ့အတူဥကျော်ဇန်တာရဲ့မြန်မာအရေးသုံးသပ်ချက်မှာတော့
animal farm so what to real ဘောနော်အားလုံးတော့အတူတူပဲငါကတော့ပိုခွေးစီးစင်နေဆိုတော့အမြင်မျိုးတွေဖြစ်လာရပါမှာပြီးတော့ဒီနိုင်ငံမှာပဲဖြစ်ဖြစ်ဘယ်နိုင်ငံမှာမဆိုပါဘူးနော်လူမျိုးကြီးဟွာတာပါတီကြီးဟွာတာခေါင်းဆောင်ကြီးဟွာတာတွေပေါ်လာတဲ့အခါမျိုးမှာကျွန်တော်ထင်တယ်လောက်တုံးကအတူလုပ်ခဲ့ကြတယ်တကယ်တကယ်အကျိုးကျေးဇူးကြတဲ့အခါကျတော့တစ်ဖက်ဆောင်တွင်ဖြစ်တယ်ဆိုတော့အမြင်မျိုးတွေအဲ့ပါဝင်ခဲ့သူတွေမှာအလုံးခံစားကြတာပါပဲ
မြန်မာနိုင်ငံရေးသူတွေဒီဥမင်းစင်နဲ့ဆွေးနွေးသုံးသပ်ထားတာကိုနားဆင်ကြရဖို့ရှိပါတယ်။အဲဒီနောက်မှာတော့ဗုဒ္ဓဦးနေတိုင်းနားဆင်နေကြအာကစားသတင်းလွှာကိုလည်းနားဆင်ကြရမှာပါရှင်။အခုရင်ဆုံးတော့လူမှုကျန်းမာရေးအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။မွေးရပါနှကန်းကွဲအာကောင်ကွဲနေတဲ့ရင်သွေးငယ်လေးတွေအတွက်တင့်တော်တဲ့အချိန်မှာခွဲစိတ်ကုသမှုမခံယူနိုင်ခဲ့ဘူးဆိုရင်အရွယ်ရောက်လာတဲ့အခါမှာစိတ်ဓာတ်ကျတာအားငယ်စိတ်တွေဖြစ်ပေါ်ခံစားရစေနိုင်ပါတယ်။ဒါကြောင့်အချိန်မီခွဲစိတ်ပြုပြင်ကုသပေးတဲ့အကြောင်းဆေးဘက်ဆိုင်ရာသမားတော်တဦးကပြောပါတယ်။မြန်မာနိုင်ငံမှာနှကန်းကွဲအာကောင်ကွဲကလေးငယ်တွေကိုအခမဲ့ကုသပေးနေတဲ့ကမ်ပန်ကန် UHC ဆေးရုံကဆေးရုံအုပ်ဒေါက်တာဒေါ်ဆူဆွေဝင်းကိုဒေါက်တာတန်စင်ကတွေ့ဆုံမေးမြန်းထားတဲ့လူမှုကျန်းမာရေးအစီအစဉ်နားဆင်နိုင်ပါပြီရှင
်မွေးရပါနှကန်းခွဲအာကောင်ခွဲရှင်တဲ့ငယ်လေးတွေဟာအသက်ကြီးလာတဲ့အခါမှာပုံမှန်မဟုတ်တဲ့မျက်နှာတင်မြင်လက္ခဏာတွေကြောင့်လူတော်လည်းမတွေ့ရတော့ပဲစိတ်ပိုင်းဆိုင်ရာထိခိုက်နှိမ့်နာမှုတွေကိုကြုံတွေ့ရလေရှိပါတယ်။စကားပြောမပီတာတွေအသက်ရှူရခက်ခဲတာတွေနဲ့အကြအာယုံချွတ်တဲ့တာတွေဟာမွေးရပါနှကန်းခွဲအာကောင်ခွဲဖြစ်နေတဲ့ရှင်တဲ့ငယ်လေးတွေကြုံတွေ့ရလေရှိတဲ့အခက်ခဲတွေပဲဖြစ်ပါတယ်။နှကန်းခွဲအာကောင်ခွဲအနေနဲ့မွေးဖွားလာတဲ့ရှင်တဲ့ငယ်လေးတွေကိုမွေးပြီးလို့အသက်နှစ်နှစ်မကျော်ခင်မှာခွဲစိတ်ကုသမှုတွေပြုလုပ်ပေးနိုင်ခဲ့မယ်ဆိုရင်တာမန်လူတယောက်လိုပြန်ဖြစ်စေနိုင်တယ်လို့ကံမကံရွေးစီဆေးရုံမှဆေးရုံအုပ်ကြီးဖြစ်သူဒေါက်တာဆွေဆွေဝင်းကပြောပါတယ
်နှကန်းခွဲအာကောင်ခွဲဖြစ်လာပြီဆိုလို့ရှိရင်နှကန်းခွဲတဲ့ကလေးဒီမွေးကမွေးကင်းစားနေပြီးတော့အသက်12လအတွင်းခွဲမယ်နောက်တစ်ခါအာကောင်ခွဲကလေးဒီမွေးစားနေပြီးတော့18လအတွင်းခွဲမယ်ဆိုအကောင်းဆုံးပါပဲတော့အဲ့ဒီ message လေးလည်းကျွန်မပေးချင်ပါတယ်ဘာဖြစ်လို့လဲဆိုတော့အဲ့ဒီအချိန်မှာခွဲလိုက်လို့ရှိရင်ဒီကလေးရဲ့မျက်နှာပုံပန်းတဏ္ဍာလေးရယ်ကောင်းမွန်လာပါမယ်နောက်စကားပြောပြီးသားမယ်အသက်ရှူတာကောင်းမယ်အကြောင်းအယုံကောင်းမယ်နောက်နေနေကြော်လာတာနဲ့မြအခက်ခဲလေးတွေရှိလာနိုင်တာရှိပါတယ်
။ယောက်ျားလေးတွေဟာမိန်းကလေးတွေထက်နှကန်းခွဲအာကောင်ခွဲဖြစ်ဖို့အခွင့်အရေးပိုများပြီးမျိုးရိုးဗီဇလိုက်ခြင်းဟာနှကန်းခွဲအာကောင်ခွဲဖြစ်စေတဲ့အဓိကအကြောင်းရင်းဖြစ်ပါတယ်။ကိုဝင်းဆောင်ကြီးမှာအာဟာရချွတ်တဲ့ဓာရီနဲ့ဆလိတ်အရက်တောက်သုံးဓာရီဟာလည်းနှကန်းခွဲအာကောင်ခွဲရှင်တဲ့ကလေးတွေကိုမွေးဖွားလာစေနိုင်တာကြောင့်သတိပြုရှောင်ကျဉ်သင့်တယ်လို့ပြောပါတယ်
။ဒီနေ့အထိပေါ့နော်ကဘာပေါ်မှာနှစ်စင်အရှင်မွေးရှင်ရနဲ့တထောင်တွဲမှာဆိုရင်နှကန်းခွဲအာကောင်ခွဲတယောက်နှုံးနဲ့ဖြစ်နေပါတယ်။ကြားမှာအချိုးနဲ့တွဲမယ်ဆိုတော့နှစ်ချိုးတစ်ရှိပါတယ်။ဒါပေမဲ့လို့နှကန်းခွဲကတော့ယောက်ျားလေးတွေမှာနှစ်ဆပုံများပြီးတော့အာကောင်ခွဲကမိန်းကလေးတွေမှာနှစ်ဆပုံများပါတယ်။ဒါကတော့ဖြစ်ပေါ်လာပုံမှာ။နောက်ဖြစ်တတ်တဲ့အကြောင်းရင်းတွေကဘာရှိလဲဆိုတော့နံပါတ်1ကတော့မျိုးရိုးဗီဇာလိုက်တာပါ။နောက်နံပါတ်2အနေနဲ့ဆိုလို့ရှိရင်တော့ကိုဝင်ဆောင်မိခင်ရဲ့အစိပ်ပိုင်းပေါ့နော်ကိုဝင်ဆောင်မိခင်ဟာသူကိုယ်တိုင်စိတ်လေးတောင့်မယ်အရက်တောင့်မယ်နောက်နောက်ပြီးတော့တကအားရချိုတက်မယ်နောက်ကိုဝင်ဆောင်စဉ်ကာလမှာဂျိုက်တိုးယောဂါဖြစ်ပွားမယ်နောက်သူကိုယ်တိုင်အကြောင်းတစ်ခုခုကြောင့်ပိုးသတ်ဆေးတွေပြင်းပြင်းအပြင်းစားတွေသုံးဆွဲရမယ်နောက်သူကိုယ်တိုင်စီးကြိုတွေးကြိုဖြစ်နေမယ်ဆိုလို့ရှိရင်တော့အဲ့လိုအချက်တွေနဲ့ဆိုရင်နှကန်းခွဲအာကောင်ခွဲဖြစ်ဖို့ပို့ပြီးတော့များပါတယ်
နှကန်းခွဲအာကောင်ခွဲနဲ့မွေးဖွားလာတဲ့ရှင်သေးငယ်လေးတွေကိုရင်သွေးမိဘတွေကအများဆုံးကုသပေးခြင်းကြမှာပါငွေကြေးပြည့်စုံတဲ့မိဘတွေဟာခွဲစိတ်ကုသမှုတွေကိုချက်ချင်းပြုလုပ်ပေးဖို့တက်ဆွမ်းနိုင်ပေမဲ့ငွေကြေးချွတ်တဲ့သူတွေမှာတော့အခက်အခဲတွေရှိနေပါတယ်။ငွေကြေးမတက်နိုင်တဲ့သူတွေအနေနဲ့အမေရိကန်အခြေစိုက် Smile Train အစီအစဉ်နဲ့ကမ္ဘာကန်ဆေးရုံမှာအခမဲ့ခွဲစိတ်ကုသမှုတွေကိုပြုလုပ်နိုင်တယ်လို့ပြောပါတယ်
။ Smile Train ဖွဲ့ဟာ American အခြေစိုက်ဖွဲ့စည်းဖြစ်ပါတယ်။နိုင်ငံတကာကလေးများဖွဲ့စည်းဖြစ်ပြီးတော့ New York မြို့မှာအခြေစိုက်ပါတယ်။1999ခုကနေပြီးတော့စပြီးတော့ဖွင့်လှစ်ခဲ့ပြီးဖွဲ့စည်းခဲ့ပြီးတဲ့နောက်အခုဆိုနိုင်ငံပေါင်း88နိုင်ငံမှာ ငွေရပါအကောင်ခွဲနှာခမ်းခွဲအကောင်ခွဲကလေးများတွေပေါ့နော်ဟိုခွဲစိတ်ပေးနေပါတယ်ကလေးတွေဆိုပေမဲ့လို့လူကြီးများကိုလည်းခွဲစိတ်ပေးနေပါတယ်2015ကျွန်မတို့ February နေ့စခွဲပါတယ်2015နေ့ February နေ့ပြီးတော့ December အထိမှာအဲ့ဒီနှစ်အတွင်းမှာတော့216ခုခွဲခဲ့ပါတယ်နောက်ပြီးတော့ဒီ2016ခုနှစ်မှာတော့အားလုံးပေါင်းဆိုလို့ရှိရင်စုစုပေါင်း209ဦးလောက်ရှိပါတယ်နောက်အခု January to May အထိကတော့အယောက်80ခွဲပြီဖြစ်ပါတယ
်မွေးရမှာနှခမ်းခွဲအောင်ခွဲရှင်သေးငယ်လေးတွေကိုတည်တော်တဲ့အချိန်မှာခွဲစိတ်ကုသမှုတွေမပြုတ်လုံနိုင်ခဲ့ဘူးဆိုရင်အရွယ်ရလာတဲ့အခါစိတ်တက်ကြအားငယ်မှုတွေနဲ့အတူနောက်ဆက်တွဲဆွေးကြိုးတွေကိုပါဖြစ်ပေါ်ခံစားရစေနိုင်တာကြောင့်ခွဲစိတ်ပြည့်ပြည့်မှုတွေကိုအချိန်မီပြုလုပ်ပေးတဲ့အကြောင်းတင်ပြပလိုက်တာဖြစ်ပါတယ်ကျွန်တော်တန်းစောပ
ါလူလူတမရေးအစီအစဉ်ကိုအခုလို့ဗုဒ္ဓဟူးနေ့ညတိုင်းမှာနားဆင်နိုင်ပါတယ်ရှင်အခုမြန်မာအရေးသုံးသပ်ချက်ကိုနားဆင်ကြရပါတော့မယ်မြန်မာနိုင်ငံတမိုင်းမှာလွတ်လပ်ရေးတိုက်ပွဲကာလကရရှိခဲ့တဲ့စီလုံးညှဉ်းပန်းမှုတွေဟာလွတ်လပ်ရေးရပြီးတဲ့နောက်ပြိုကွဲသွားခဲ့သလိုရှစ်လေးလုံးအာဏာရှင်ဆန့်ကျင်ရေးတိုက်ပွဲကာလကရရှိခဲ့တဲ့စီလုံးညှဉ်းပန်းမှုတွေဟာလည်းအခုချိန်မှာမှေးမှိန်နေတယ်လို့ဆိုရင်မှားမယ်မဟုတ်ပါဘူး။ဘာကြောင့်ဒီလိုဖြစ်ရပါသလဲ။ဒီစီလုံးညှဉ်းပန်းမှုကိုဘယ်ပုံဘယ်နည်းပြန်လဲတိစောက်တင်တယ်လဲဆိုတာမြန်မာနိုင်ငံရေးသူတေသည်ဦးမင်းစင်နဲ့ဦးကျော်စံသားကဆွေးနွေးသုံးသပ်ထားပါတယ်ရှင်။
ကွန်မန်ဒင်ခင်ဗျာ88မှာပြည်သူလူထုတရားလုံးညှို့မှန်းခဲ့ကြတဲ့ညှို့မှန်းချက်တွေကတော့အာနာရှင်စနစ်ဖျောက်ချဖို့အတွက်အဓိကဖြစ်ပါတယ်မဆလာအစွာပြည်သူသွားခဲ့တဲ့ဆရာတော်ကလောလောဆယ်လက်တလောအောင်မြင်မှုရခဲ့တယ်ပေါ့ဒါပေမဲ့ရေရှည်မှာအာနာရှင်စနစ်ပြုတ်ကျပြီးတော့ဒီမိုကရေစီအစီအပွင့်တွေကိုသူတို့ခံစားကြရလိမ့်မယ်လို့ညှို့မှန်းခဲ့ကြတယ်ထင်ပါတယ်29နှစ်ကြာလာတဲ့အခါမှာအဲ့ဒီညှို့မှန်းချက်ကိုဘယ်လောက်ထိပေါင်းပြအောင်မြင်ခဲ့ပြီလို့ပြောနိုင်ပါလဲခင်ဗျာ
သူတို့နားလည်တာပေါ့နော်အဲ့ဒီကာလတုန်းကတော့ဟိုဒီမိုကရေစီဆရာကတော့ဟိုပြောကြတာပေါ့အလုံးဒါပေမဲ့လေအဓိကကတော့အဲဒီကကျွန်တော်တို့ចောင်းသားတွေအနေနဲ့ကောပြည်သူတွေအနေနဲ့ကောကတော့ဒီဂုံတိတ်ခါရှိတဲ့ဘဝမှာမနေရတာပေါ့နော်အထူးသဖြင့်ကတော့လေစီဝါရေးမှာဆိုလဲထင်တယ်လို့ငွေစက်ကူတွေကိုလာဖြတ်သိမ်းလိုက်တာမျိုးပြည်သူလူထုပေါ်မှာဘလို့မှဟိုတိတ်ခါနဲ့တန်ဖိုးထားပြီးမဆက်ဆံဘူးဆိုတဲ့ခံစားချက်မျိုးပေါ့နော်အဲ့ဒါပိုအဓိကကြမယ်ထင်တယ်ဟိုတိတ်ခါမဲ့ဆက်ဆံခံရတယ်အဲ့ဒါစီဝါရေးမှာရောနိုင်ငံရေးမှာရောလူခွင့်ရေးမှာနော်အဲ့ဒီပေါ်မှာမကျင်တဲ့လို့ spontaneous လို့ခေါ်တဲ့အလိုလျောက်ထားပြီးတော့နာဟုတ်အောင်ကြောရတဲ့ဘောပါပဲဒီပုံမှာမှနိုင်ငံကြီးကောင်းဆောင်တွေကနေဒါအရောဖြင့်ဒီလိုဂုံတိတ်ခါနဲ့စီလိုတဲ့ဘောကိုရဖို့ဆိုရင်ဒီမိုကရေစီဟာအကောင်းဆုံးစနစ်ပဲဆိုပြီးတော့ပြောကြလို့ဒါဆီယနာရှင်စနစ်စံကြီးဒီမိုကရေစီရေးဆိုပြီးဖြစ်ပေါ်လာတာပါဆိုတော့အခု29နှစ်ကြာခဲ့တဲ့ခါမှာအဲ့ဒီမန်ဂျာတွေပြေးသွားပြီလားဆိုရင်ပြောရမယ်ဆိုရင်တော့ပြည်ပဘောမရှိသေးဘူးအများကြီးဆက်ပြီးတော့ခီးဆက်အောင်မယ်လို့ကျွန်တော်တို့တုံ့ပြန်ပါတယ
်ဒီမိုကရေစီကတော့ပူပြီးကျပြန်တဲ့ခီးပေါ်လေလောလောဆယ်မှာတော့အဲ့ဒီဆီယနာရှင်တပါတီအနာရှင်စနစ်မှာခံခဲ့ရတဲ့ဖိနှိပ်ချုပ်ချယ်မှုတွေလူကုန်သိခကင်းမဲ့မှုတွေကရောအခုတော်တော်လေးပပျောက်သွားပြီလို့ဆိုနိုင်ပါလား
ကျွန်တော်ထင်တာကတော့ဒီ succession မှာဒီဒီမိုကရေစီလို့ပြောတဲ့အခါမှာပေါ့နော်နောက်ပြီးတော့အဓိကကလည်းဗမာမျိုးကြီးတွေမှာရှင်လူငယ်အဓိကဦးစီးပြီးလောက်ကြတာပေါ့နော်ဆိုတဲ့အခါကျတော့ဘာတော့တွေ့ရလဲဆိုတော့ဟိုနောက်ပိုင်းလှုပ်ရှားမှုပိုကျေပြန့်လာတာပေါ့နော်နောက်ပိုင်းစံစုနေတွေကိုကြာနေများသဘောပေါက်လာတာကတော့ဒီမှာနိုင်ငံရေးတက်တနာဟာစဉ်းစားရှင်စနစ်တက်တနာတစ်ခုရမဟုတ်ဘူးမာပီယာဆရာကလွတ်လပ်ရေးကြတဲ့လူကပြည်တော်စုကိုပြည်မီတောင်းမီဒင်းပြချက်ပြည်တော်စုပုံမပေါ်ခဲ့တာဒါကြောင့်မို့တိုင်းသားအခွင့်အရေးတွေတိုင်းသားရပိုင်권တွေလည်းသိအရေးကြီးတယ်လို့သူတွေကနားလည်မြင်လာကြတဲ့အခါကျတော့အခုလူကုန်တိတ်ခါလို့ပြောမယ်ဆိုရင်ကျွန်တော်တို့ကဒီမိုကရေစီအခွင့်အရေးမရတော့ဘူးပေါ့နော်တိုင်းသားတွေရဲ့အခွင့်အရေးတိုင်းသားတွေရဲ့ဒန်းလူကြီးဆိုတာတွေကပြောလာကြတဲ့အခါကျတော့အဲ့လိုပြည်တယ်ပေါင်းစုံနဲ့တိုင်းမယ်ဆိုလို့ရှိရင်တော့အခုချိန်ကြီးဟာလေအဲ့အနေထားကိုပြည်ပကမရောက်သေးဘူးလို့ပြောရမှာဖြစ်ပါတယ
်ဟုတ်ကဲ့ကိုမင်းကြီးကအဲ့လွတ်လပ်ရေးရပြီးတဲ့ကာလကိုပြောတော့ကျွန်တော်လည်းအဲ့ကိစ္စကိုနည်းနည်းပြန်ကောက်ချင်ပါတယ်လွတ်လပ်ရေးကျူပန်းစဉ်တုန်းကလည်းပဲမြန်မာနိုင်ငံသားတွေဟာတိုင်းရင်းသားတွေလည်းပါဝင်ခဲ့ကြတယ်ဘာသာမရွေးလူမျိုးမရွေးအကုန်လုံးလူတန်းစားအလှပေါင်းစုံကလွတ်လပ်ရေးရရှိဖို့ဆိုတဲ့စီတန်းနဲ့ကျူပန်းခဲ့ကြတယ်ဖက်စစ်ကိုတော်လှန်ခဲ့ကြတယ်လွတ်လပ်ရေးရပြီးတဲ့အခါမှာအဲ့စီတက်တွေမှိမ့်မှိပပျောက်သွားပြီးတော့ပြည်ထောင်စုလည်းပဲအန္တရာယ်ကျလာတယ်လူတချို့ကတော့ဝေဖန်ကြပါတယ်အဲ့ဒါဗိုလ်ချုပ်အောင်ဆန်းဒူကောင်းဆောင်မျိုးကွယ်လွန်သွားလို့သူရဲ့ပင်လုံးမှာပေးခဲ့တဲ့ဂတိကဝတ်တွေအကောင့်ထဲမပေါ်နိုင်လို့လေတချို့ကပြန်ဆုံးဆက်ကြတာပေါ့လေဆိုတော့အခု88နောက်ပိုင်းမှာအဲ့လိုညှို့မှန်းချက်မပြည့်မီဖြစ်နေသေးတာဟောတစုံတရာကျွန်တော်တို့ထောက်ပြဝေဖန်စရာရှိပါလားဘာကြောင့်ဆိုတာအဲ့လို
โอเคဦးကျော်လုံးကပြောထားမှလည်းပါပါတယ်နှစ်ပိုင်းပေါ့နော်တစ်ပိုင်းကတော့ဒီစနစ်ဟောင်းကိုဟိုဖိနှိပ်မှုကိုဒါမှမဟုတ်လေကျုံကျွမှုကိုတော်လန်းရတာတစ်ပိုင်းပေါ့ဒီကျုံကျွမှုကိုတော်လန်းပြီးတဲ့အခါမှာဟလာအနာဂတ်မင်းငံကောအနာဂတ်ပြည်တော်စုကောဘလို့မျှော်မှန်းချက်မျိုးနဲ့ဘလို့ vision မျိုးနဲ့ပေါ့နော် formula ဆိုအပိုင်းနှစ်ပိုင်းပေါ့ဆိုတော့ဟိုစနစ်ဆိုးက ြွန်ပြုမှုကိုတော်လှန်ရတဲ့အခါကျတော့အလုံးပုံရံဒီပေါ်မှာအကြောင်းပြုပြီးတော့ညီညွတ်နိုင်တယ်ခုနသွေးရောင်အသားရောင်မခွဲပဲအလုံးပါနေတယ်ဒါပေမဲ့လည်းဒီကနေရှေ့ဆက်ပြီးတော့ဘလို့ဟလာအာနာခွေမှုတွေနဲ့ဘလို့တန်းတူအခွင့်အရေးတွေနဲ့ဟလာသွားကြမလဲဆိုပြောတဲ့အခါမှာတော့ခုနက vision ပေါ့နော်တန်းဒီအနာဂတ် vision ကိုစဉ်းစားတဲ့အခါမှာတော့သူတို့တစ်ခွဲရပို့ပြီးတော့လေဝစီအုပ်ချင်တာသူတို့တစ်ခွဲရပို့ပြီးတော့အခွင့်အရေးလိုချင်တာကျွန်တော်တို့ animal farm ဆိုဝတ္ထုတွေရလို့ပေါ့နော်ပြောရမယ်ဆိုရင်တော့အားလုံးတော့အတူတူပဲငါတော့ပိုခွေးစီးစင်းနေဆိုတော့အမြင်မျိုးတွေဖြစ်လာရပါမှာမူတည်ပြီးတော့ဒီနိုင်ငံမှာဖြစ်ဖြစ်ဘယ်နိုင်ငံမှမဆိုပါဘူးနော်လူမျိုးကြီးဟွာတာပါတီကြီးဟွာတာခေါင်းဆောင်ကြီးဟွာတာတွေပေါ်လာတဲ့အခါမျိုးမှာကျွန်တော်ထင်တယ်အခုနလှုပ်တုံးတော့အတူလှုပ်ခဲ့ကြတယ်တကယ်တကယ်အကျိုးကျေးဇူးကြတဲ့အခါကျတော့တစ်ဖက်ဆောင်တွင်ဖြစ်တယ်ဆိုတော့အမြင်မျိုးတွေအဲ့ပါဝင်ခဲ့သူတွေမှာအားလုံးခံစားရကြတာပါပဲဒီသဘောမျိုးကလွယ်လွယ်တိုက်ပွဲတုန်းကလည်းဟို nation စင်ကြီးမှာလွယ်ကူခဲ့ပေမဲ့ regular support ကလည်းပါအားလုံးပါခဲ့ပေမဲ့တကယ်တကယ်ဖြစ်ဆောင်ရေးပိုင်းမှာကျတော့ခုန vision တွေကွဲလာတာတွေ့ရပါတယ်ဒီခုလေဒီ democracy တော်နိုင်မှလည်းအလားတူပါပဲဟလာဒီဆေးအနာချင်းစနစ်ကိုစတင်နေတဲ့နေရာမှာအလုံးတူညီကြတယ်မြန်မာနိုင်ငံမှာဒီနိုင်ငံကိုရှေ့ဆက်ဘယ်လိုတည်ဆောက်မလဲဆိုတဲ့ကိစ္စမှာတော့အခုထိအငင်းပွားစရာတွေမင်းညွတ်တယ်ရှိနေတော့
မှာဟုတ်ကဲ့ကိုမင်းကျွန်တော်ကဒီလိုလွတ်လပ်ရေးနောက်ပိုင်းမှာဖြည်းဖြည်းပြိုကွဲလာတဲ့ဇလန်းမျိုးကတော့အာဖရိကမှာတော့အများကြီးတွေ့ရတယ်ထင်ပါတယ်ဘာလို့ဆိုတော့သရိုးနိုင်ငံတွေကသမိုင်းအစဉ်လာမရှိဘဲနဲ့နေဂျာသမားတွေကသရိုးစင်ပိုက်တဲ့အခါမှာနယ်နိမိတ်မြင်းဆွဲပြီးတော့မင်းဒီနဲ့ယူငါဒီနဲ့ယူဆွေးလုခဲ့ကြတယ်ဆိုတော့လွတ်လပ်ရေးပြီးတော့အဲ့ဒီကိုလိုနီစနစ်ရဲ့အစင်လာအတိုင်းသူတို့လွတ်လပ်ပြလိုက်တော့မတူညီမှုတွေပါနေရပါလိမ့်မယ်မြန်မာနိုင်ငံမှာကြတော့လွတ်လပ်ရေးမဆုံးရှုံးခင်ကတည်းကလည်းတိုင်းရင်းသားတွေအလုံးဟာအဲ့ဒီနေနမိတ်ထဲမှာတော့ပါဝင်ခဲ့ကြပြီပေါ့လေတချို့ကမြန်သာရှိမယ်တချို့ကတော်တော်လေးကြာခဲ့ပြီဖြစ်မယ်အဲ့ဒါကြောင့်လွတ်လပ်ရေးယူတော့လည်းပဲဒီနယ်ရူသင်ခဲ့တာပဲဒီတိုင်းပြန်ပေးဆိုပြီးတော့ယူခဲ့ကြတယ်ကျွန်တော်အဓိကဆင်ခြင်တာကအိန္ဒိယနဲ့နိုင်ဆင်ခြင်တယ်အိန္ဒိယမှာလည်းပဲလူမျိုးရေးကွဲပြားမှုတွေဘာသာရေးကွဲပြားမှုတွေ diversity ကပိုတော့မှများသေးတယ်ဒါပေမဲ့သူတို့နိုင်ငံမှာကြတော့အခုခါမှာဒီလိုစိတ်ဝမ်းကွဲပြားမှုတွေကိုမြန်မာနိုင်ငံလောက်ပြင်းပြင်းထန်ထန်မကြတော့ဘူးအဲ့ဒါဘာကြောင့်လို့ထင်လဲခင်ဗျာ
အိန္ဒိယနဲ့မြန်မာနိုင်ငံတို့တော့တူပါတယ်မြန်မာနိုင်ငံရဲ့1948အချိန်ကဥပဒေကိုဆိုလို့ရှိရင်ဒါအိန္ဒိယနိုင်ငံမှာဥချံထွန်းလို့ကိုယ်ရင်သွားဆွဲခဲ့ကြတာပေါ့နော
်
အိန္ဒိယမှာရေးရလို့ပြောလို့ရပါတယ
်
ဒါတော့မြန်မာနိုင်ငံနဲ့အိန္ဒိယနဲ့ထိခိုက်ဥပဒေကလည်းတော်တော်တူပါတယ်အစစကလေးကဒီတော်ပုံစံမျိုးဆက်ခဲ့ကြတာဒါပေမဲ့လည်းအိန္ဒိယမှာကဒီမိုကရေစီကရှင်သန်တဲ့အခါကျတော့ဒီမိုကရေစီရှင်သန်နေတဲ့ကာလပတ်လုံးအမှားတွေကိုပြင်ဆင်ခွင့်ရှိတယ်ဆိုတာဒါတော့ငငယ်သိမယ်တော်တော်များလက်ခံထားကြတာပါဆိုဒီမိုကရေစီအားသာချက်ကအမားကိုငင်းချမ်းစွာပြင်ဆင်မှုရှိတဲ့ဘောဖြစ်ပါတယ်ဆိုတော့အိန္ဒိယမှာဟလာဒီလူနည်းစုတွေတိုင်းရင်းသားတွေဘာသာရေးလူနည်းစုတွေအခွင့်အရေးတွေကိုတောင်းဆိုရတဲ့ကိုငင်းချမ်းတဲ့နည်းနဲ့ဒီမိုကရေစီနည်းဖြစ်ရှိနိုင်တဲ့အခါကျတော့အိန္ဒိယအခြေခံဥပဒေဟာစတော့ကတပီတောင်နဲ့စခဲ့ပေမယ့်အခုတော့တဖြည်းဖြည်းနဲ့ကျွန်တော်တို့ Federal Feature လို့ခေါ်တဲ့ဒီ Federal လက္ခဏာတွေအများကြီးတွေ့လာပါတယ်ဆိုတော့အိန္ဒိယဒီနိုင်ငံကိုကြည့်မယ်ဆိုရင်2014လောက်ထိကိုကျွန်တော်ပြည်နယ်အသစ်တွေဖွဲ့စည်းပြတာအထိလိုင်ရောမှုတွေလုပ်နိုင်ပါတယ်ဒီကနေ့ပြောရမယ်ဆိုရင်ဒီမိုကရေစီရှင်သန်နေလို့ရှိရင်federal လက္ခဏာတွေနဲ့မတူညီမှုတွေကိုပြန်လည်ညှိနှိုင်းပြီးတော့ဖြည့်ဆင်းဖို့ပိုလွယ်ပါတယ်။မနက်ငယ်မှလည်းအဲ့ဒီအခွင့်အရေးဟာဟိုရတင်ခဲ့ပါတယ်။1962မှာတကယ်တော့ရှမ်းပြည်ဥဆောင်ပြီးတော့တိုင်းရင်းသားတွေကတင်ပြတဲ့ကိစ္စတွေအကုန်အကျွမ်းမဲ့မှန်တယ်မှားတယ်ခဏထားပေါ့နော်။ဒါပေမဲ့ဦးလူလိုပါဝင်ခေါင်းဆောင်တွေကဒါကို accommodate ခေါ်တာပေါ့နော်။အပြန်လည်စိတ်ဆက်လာဖြည့်ဆင်းညှိနှိုင်းမှုကြိုးစားခဲ့ကြတာ။ဒါပေမဲ့62မှာအားလုံးပြည်တိုင်းမြေဆက်တက်ကဟလာအနာပြင်းလိုက်တဲ့အခါမှာဒီမိုကရေစီစိတ်သုံးသွားပါတယ်ဒီမိုကရေစီစိတ်သုံးတဲ့အခါမှာပဋိပက္ခတွေသဘောထားကိုယ်လက်မှုတွေကိုဖြည့်ဆင်းပြီးအပေးယူလုပ်ပြီးတော့စစ်ဆေးညှိနှိုင်းနိုင်မယ်စနစ်လည်းပျောက်သွားပါတယ်ဒါကြောင့်မို့ဒီမိုကရေစီမရှိရင်ဖက်ဒရယ်ဖြစ်ထွန်းမှုဆိုရင်အမှန်တမ်းခက်ပါတယ်ဖက်ဒရယ်ဘယ်တော့ပဲကောင်းကောင်းပြောပြောဆိုဗီယက်ယူနီယံဆိုရင်ဒါကတော့အကောင်းဆုံးဖက်ဒရယ်အခြေခံဥပဒေစီလို့ပြောလို့ရပါတယ်ခွဲထွက်ခွင့်တော့အမှတ်ခံထားပါတယ်ဒါပေမဲ့လည်းဒီမိုကရေစီမရှိတဲ့အခါမှာဒီဆိုဗီယက်ယူနီယံမှာရှိတဲ့ဖက်ဒရယ်စနစ်ကဖက်ဒရယ်အတူအရာဟုတ်အားလုံးကအလုံးကတတ်မှတ်ကြပါတယ်ဒါကြောင့်ကျွန်တော်မြင်တာကတော့လူမျိုးတွေဘာသာတွေကွဲပြားတဲ့လူ့ဖွဲ့စည်းမှုစစ်မှန်တဲ့ federal လက္ခဏာတွေရဖို့ဆိုရင် democracy ရှင်သန်တဲ့ပုံဝန်းကျင်မှာဖြစ်တည်မှသာဖြစ်နိုင်မယ်လို့ကျွန်တော်တုံ့တက်ပါတယ် democracy စိတ်သုံးခဲ့တဲ့အတွက်ကြောင့်မို့ဒီပြဿနာတွေပို့ပြီးတော့ဆိုးဝါးလာတာ
ဟုတ်ကဲ့ဆိုတော့မြန်မာနိုင်ငံရဲ့လောလောဆယ်ပြဿနာကစစ်တပ်ကအနာသိမ့်လိုက်တဲ့စစ်အနာရှင်စနစ်ပေါ့စစ်တပ်ရဲ့ဩဇာလွှမ်းမိုးမှုအခုဒီဆက်ရှိနေကြတွေ့ရတယ်ဆိုတော့အဓိကကတော့ဒီအနာရှင်စနစ်ပေါ့ကြာဆိုတော့မြန်မာနိုင်ငံဖွဲ့စည်းပုံရလည်းပဲစစ်တပ်ရဲ့အရှင်ဘာကနိုင်ငံရေးမှာအတော်လေးကြီးမားနေတော့ဒီအချက်ကဘယ်လောက်ထိတားဆီးဖြစ်နေလို့ညီကုန်းဆွေးလို့ရလာခွင့်ရှင
်ကျွန်တော်မြင်တာကတော့အာနာရှင်လို့ပြောလို့ရှိရင်တက်မလို့တခုခဲကိုကျွန်တော်ပုံသေးကားချပြောလို့မရပါဘူးနောက်ပိုင်းမှာပို့ပြီးတော့ယူနေစုတွေအတွက်အာမခံနိုင်မှုဆိုတာဟာကျွန်တော်ကတော့တဦးတစ်ဖွဲ့တယောက်တစုတစ်ဖွဲ့တကောင်းဆောင်တဦးကနေပြီးတော့လေဝကြီးအုပ်ပြီးတော့အာနာကိုစီမံခန့်ခွဲနိုင်တယ်ငါတို့မှဒါရပိုင်ခွင့်ရှိရဆိုတဲ့အမြင်မျိုးရှိနေတော့ပိုင်းပြဿနာအဖြစ်ရှာဖို့ခံနေမှာဖြစ်ပါတယ
်ဆိုတော့သဘောတရားအရလက်တွေ့အဖြစ်လောလောဆယ်မြန်မာနိုင်ငံရဲ့လက်ရှိအခြေအနေကိုကြည့်မယ်ဆိုရင်ဘယ်ဟာကိုစပြင်သင့်ပါလဲအဲ့ဒီတော့ဖွဲ့စည်းပုံကိုပြင်ရမလားအဲ့လိုတပါတီတူတယောက်တ တဖွဲ့တစည်းတစ်ခုရဲ့ဩဇာလွှမ်းမိုးနေတဲ့အခြေအနေကိုမရောက်ရအောင်တားဆီးနိုင်မဲ့ဟာဘယ်ဟာနဲ့ကျွန်တော်ဖန်တီးရမလဲအဲ့လိုအခြေအနေမျိုးမဖြစ်အောင
်ကျွန်တော်ရေပုံကပြောနေတာတော့ညီမနိုင်ငံမှာ sequence လို့ခေါ်ရင်ဘယ်ဟာကိုဦးစားပေးလို့မလဲဘယ်ဟာကတော့ဟလာအစဉ်အတိုင်းဖြစ်တယ်လဲဆိုတာမှာစဉ်းစားကြရရှိပဲကျွန်တော်အမြင်ကတော့ဘာမှဖြစ်ခဲ့လက်တလောပြဿနာကိုအဓိကတိုင်းပြည်ပါတော်တော်ကြီးဖိအိုဖိအိုမဖြစ်တော့အောင်လုပ်ဖို့ဆိုရင်နံပါတ်၁ကတော့စီးပွားရေးပါပဲဒါကကျွန်တော်ရေလိုကာလာလို့ရမယ်အလယ်လက်ကာလာမှာဘာမှပြည်နိုင်ငံကြီးကိုပြတ်ထမ်းမှာကတော့ကျွန်တော်ထင်တယ်ရွေးကောက်ပွဲပါရွေးကောက်ပွဲကိုပုံမှန်တက်မှာတော့လာခွင့်ပြုမယ်ရွေးကောက်ပွဲကိုရက်လက်တွေကိုတက်မှာတော့ကဟလာဟိုကျွန်တော်တို့အော်နာလို့မယ်ပေါ့နော်ဟာလက်သက်သင်ခံမယ်ဆိုလို့ရှိရင်ဝိုင်းနိုင်ငံကြီးကတုံးတရားရှိကိုရွေးပါဖို့ရှိပါတယ်နောက်ဆုံးအဆုံးဖြတ်ပြီးမှကတော့ဒီစီးပွားရေးနဲ့ရွေးကောက်ပွဲပုံမှန်ဖြစ်လာလို့ရှိရင်တော့နိုင်ငံရေးလို့ခေါ်တဲ့ကျား mission building ပေါ့နော်တိုင်းပြည်တခြားပြည်ပြောင်းပြည်ဆိုပြီးဒါကတော့ကျွန်တော်အဆုံးဆုံးတော့အလုံးလာကိုစီကိုကထိုက်တန်တဲ့အာနာကိုရမျိုးရှိတဲ့အနေကဖြစ်ပါတယ်အဲ့လိုမဟုတ်ဘဲနဲ့ကျွန်တော်တို့ကဘယ်အဆပြရမလဲဆိုပြီးတော့အင်မတန်ခက်ခဲတဲ့ကိစ္စတွေပေါ့နော်အရက်ဖက်စစ်ပတ်ဆက်ဆံရေးလိုမျိုးဟလာဒီပြောင်းစုကြီးတခြားရေးလိုမျိုးဒါကအင်မတန်အရေးကြီးပါတယ်မှာဒါလေးကိုလက်ဦးစားပေးပြီးတော့ကျွန်တဲ့ကျွန်တော်စီးပွားရေးလိုရွေးကောက်ပွဲလိုကိစ္စမျိုးမျက်ွယ်ပြုမယ်ဆိုလို့ရှိရင်နိုင်ငံပုံပြီးခက်ခဲနိုင်ပါတယ်ဒါလိုပြောလို့ကျွန်တော်တို့ကစီးပွားရေးတွေရွေးကောက်ပွဲတွေဦးစားပေးရမယ်ဆိုလို့ဒီနေရာကြီးမလို့အောင်မဟုတ်ပါဘူးကျွန်တော်အကုန်လုံးလုပ်ရမယ်ဒါပေမဲ့ကျွန်တော်တို့ကဒီ sequence ကိုစဉ်းစားတဲ့အခါမှာလက်တလောတိုင်းပြီးတော့လိုအပ်တာဟာစီးပွားရေးနောက်ဆုံးအလယ်လက်လိုအပ်မှာရွေးကောက်ပွဲကြီးဖြစ်တယ်နောက်ဆုံးကတော့ဒါဒီနှစ်ခုတည်ငြိမ်မှသာလဲ nation building ကအောင်မြင်မှလို့ထင်ပါတယ်နှစ်မရှိရင်ကျွန်တော်နိုင်ငံမှာဟိုအငင်းပွားနေရတယ်ပိုခတ်မလို့ကျွန်တော်တုံ့တက်ပါတယ
်ဟုတ်ကဲ့ကျွန်တော်နောက်ဆုံးမေးရင်းနဲ့မေးခွန်းပါအဲ့တော့မြန်မာနိုင်ငံဟာကိုမင်းစင်ပြောတဲ့ nation building အတွက်မှန်ကန်တဲ့လမ်းဘော်ကိုရောက်နေပြီလို့ပြောနိုင်ပါလားခင်ဗျာ
nation building တော့နိုင်ငံနဲ့မော်ရောက်ဖို့ဆိုရင်ကျွန်တော်ကပြောရဲစီးပွားရေးပုံမှန်ဖြစ်ရမယ်။နော်စီးပွားရေးမဖြစ်ရင်စည်ရင်းမွေးတည်မှုတွေတိတ်များနေမယ်ဆိုရင်ဒီကျွန်တော်တို့ကတိုင်းသားတက်တနာလူမျိုးစုတက်တနာကိုပဲအာရုံစိုက်နေပြီးတော့ဒီဝန်ကတက်တနာကိုမျက်ကွယ်ပြုသူလို့ဖြစ်ပြီးတော့တိုင်းပြည်မှာကိုယ်မတည်မှုတွေပုံဖြစ်လာနိုင်ပါတယ်။မတရားဝင်စုံဝင်တဲ့ပုံကြီးပြတ်ပြားနိုင်ပါတယ်ဒါတစ်ခုပေါ့။နောက်တစ်ခုကတော့ဒီရွေးကောက်ပွဲတွေဆက်ရှိနေတာဟာဒီမိုကရေစီကျက်သားကြီးကိုအလေးအကျဉ်းလုပ်ပေးတယ်လို့ဆိုရင်ဒီဆောက်ပဲရွေးကောက်ပွဲတွေကဘလောက်ပဲ train set တွေအားနည်းချက်တွေရှိစီရှိစီရွေးကောက်ပွဲတွေကဒါတမိုင်းတွေ့ကြုံနဲ့ရှိပါတယ်အင်္ဂလိပ်ကဒါကြောင့်မို့ရွေးကောက်ပွဲဆော်ရီရဆပြီးအလေးချင်းလုပ်ပြီးခဲ့တာအဲ့ဒါအားကောင်းလာမှဒါရှင်းတင်မှုတွေရှိလာမယ်ကွဲပြားမှုတွေကိုတိခန့်နိုင်မယ်အဲ့ဒီနည်းနဲ့တဖြည်းဖြည်းနဲ့ကျွန်တော်တို့ဒီ nation building ကိုလာပြီးပြည်ထောင်စုဆော်ရီကိုတွားရမယ်အဲ့လိုမျိုးပဲနဲ့ပြည်ထောင်စုဆော်ရီကိုသဘောမှာအလုံးတွေ့ပြီးတော့တခါလေခေါင်းကြီးဆိုင်တဲ့ဆိုင်နဲ့ပြဿနာပြေလည်မယ်လို့ထင်ရင်လူအပ်တဲ့ရေကန်ရေကန်မရှိရင်ကျွန်တော်တို့ကဒီရရင်လည်း artificial လို့ခေါ်တဲ့အပေါ်ယံသဘောပဲဖြစ်နေမှာလို့တကယ်တကယ်ဒါကြီးအောင်မြောင်ကျင့်တယ်မို့ဆိုတာဒါမှခက်ပါတယ်ဒါကြောင့်မို့ကျွန်တော်ပြောနေတာကတော့ institution တွေလို့ပဲဆိုတာဒါပါပဲစီးပွားရေးနဲ့ပတ်သက်တဲ့ institution ကောင်းနေလို့လေဒီနိုင်ငံရေးဓလိကိုတိဆောက်ပေးနိုင်တဲ့ institution ကောင်းနေလို့လေ
ဦးကျော်စန်းသားရဲ့မြန်မာရေးတုံ့တက်ချက်ကိုအခုလိုဗုဒ္ဓဟူးနေ့ညပိုင်းမှာတစ်ချိန်နှာစင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့ကြာသပတေးနေ့မနေ့ပိုင်းမှာနှာစင်နိုင်ပါတယ်ရှင်
ဆိုရရဲ့ဝန်ထမ်းခံထားရေးမူဝါဒတွေပွင့်လင်းမြင်သာမှုရှိဖို့ပြီးခဲ့တဲ့ရက်ပိုင်းအတွင်းဆန္ဒပြတောင်းဆိုမှုပေါ်ပေါက်ခဲ့ပါတယ်။အဆိုရရဲ့ဝန်ထမ်းခံထားရေးမူဝါဒပွင့်လင်းမြင်သာမှုအတိုင်းအတာနဲ့ပတ်သက်လို့အခုလာမယ့်စနေနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးဖို့ VOA ရဲ့တယ်လီဖုန်းနံပါတ် 1-239-382-999 လေးကိုဆက်သွယ်နိုင်သလို email လိပ်စာ bamist@voanews.com ကိုလည်းဆွေးနွေးလိုတဲ့အကြောင်းအရာဖြစ်ဖြစ်တယ်လီဖုန်းနံပါတ်ဖြစ်ဖြစ်ကြိုတင်ပေးပို့ထားစီခြင်းပါတယ်။ပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင
်။ VOA American တန်ကနေထုတ်လွှင့်ပေးနေတဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။လာမယ့်စနေညဓာတ်ရိုက်လေးလိုင်းမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုနောက်ဆုံးကြံနေသေးတဲ့အားကစားသတင်းလွှာကိုနာဆင်ကြရအောင်ပါတပတ်အတွင်းအားကစားသတင်းတွေကိုတော့ကိုရနိုင်ကစူးစီးတင်ပြပေးနေတာဖြစ်ပါတယ်ရှင
်ပဇုံတိုင်းစစ်မှုနေမားကို PSG အသင်းကကမ္ဘာစံချိန်တင်ပြောင်းရွှေ့ကြေး British Sterling Pound 198သန်းနဲ့ပေးပြီးတော့ဝယ်လိုက်ပါတယ်ပြင်းထန်ကလတင်ပဲရစိတ်ညမိန်ကနေမားကို9နှစ်စာချုပ်ချုပ်ဆိုလိုက်တာဖြစ်ပြီးတောက်ကြနေမှာပဲအသင်းရဲ့ကစားသမားအဖြစ်နဲ့တရဝင်းထုတ်ပြန်ကြေညာခဲ့ပါတယ်နေမားကိုပေါင်198သန်းပေးပြီးဝယ်ရတာဈေးမကြီးကြောင်း ပေးရတဲ့ပတ်စံထပ်ပို့ပြီးတော့ပြန်ရမှာပါလို့ပြောလိုက်ပါတယ်။အခုလိုနေမကို PSG အသင်းကကမ္ဘာစံချိန်တင်ပြောင်းရွှေ့ကြည့်ပေးပြီးဝယ်လိုက်တဲ့အပေါ်မှာအားကစားဆောင်မရှင်ကိုဇော်မျိုးတန်းရဲ့အမြင်ကိုဆက်သွယ်မေးမြန်းကြည့်ထားပါတယ်။ကိုဇော်မျိုးတန်းရဲ့အခုဒီဘရာဇီးတိုက်စင်မှုနေမပေါ့နော်နေမကို PSG အသင်းကဒီကမ္ဘာစံချိန်တင်ပြောင်းရွှေ့ကြည့်ပေါင်198တန်းနဲ့ဝယ်လိုက်တယ်သူကဒီအခုလက်တလောမှာလဲထိတ်ဆုံးကကမ္ဘာအကောင်းဆုံးဘောလုံးသမားတွေထဲမှာတယောက်ပါဝင်ဆိုတော့သူ့ရဲ့ပြောင်းရွှေ့ရတော့ကမ္ဘာစံချိန်နဲ့အပြောင်းရွှေ့တော့ဖြစ်မှာပဲအခုလက်ရှိအနေထားနဲ့ဆိုရင်ဒါပေမဲ့အရင်တော့ဆိုရင်ဘယ်သူမှတန်း100ကျော်ဆိုတဲ့ဟာမျိုးမရှိခဲ့ဘူးဗျာဒါသူ့ရဲ့ပြောင်းရွှေ့ကြီးက198တန်းဆိုတော့ပြောင်းရွှေ့ကြီးနဲ့ပတ်သက်ပြီးတော့ဘယ်လိုမြင်လဲ
ဒီပြောင်းရွှေ့ကြီးနဲ့ပတ်သက်ပြီးဘယ်လိုမြင်လဲဆိုရင်တော့ဒီဘက်နောက်ပိုင်းပေါ်လို့ဒီမှာအပြောင်းရွှေ့ပြီးတော့ဆရာရင်ဆရာလေးပြည့်တဲ့အတိုင်းဟိုတောက်ကမိုင်းလေးလေးပြီးပါတောက်ကမိုင်းလေးလေးပြီးတော့ဟိုပေါ်လို့ဒီမှာအပြောင်းရွှေ့မှာငွေကြေးတွေအရန်ကိုဟိုဖောင်းပွားလာတဲ့သဘောလေးတွေဖြစ်လာတာပေါ့နော်ဖြစ်လာတဲ့အခါကျတော့ဒီစာလင်မောင်198တန်းဆိုတာလေဟိုတနည်းလေးတစ်ချိန်ချိန်မှာတော့ဖြစ်လာလိမ့်မယ်လို့တော့စဉ်းစားထားတာပေါ့ဗျာဘာကြောင့်လဲဆိုတော့မနစ်ကပဲကျွန်တော်ပော့သွားလို့ကစားသမားမျိုးကိုမယူကပေါင်းတန်း100နီးပါးပေါ့တန်း100နီးပါးပေးပြီးခေါ်လာတာပေါ့ဒါတော့ဒီလောက်မိမိကက်ကက်ကြီးဖြစ်လာလိမ့်မယ်ဆိုတော့ဒါအင်တန်ကိုဟို surprise ပေါ့နော်အင်တန်အင်အားတင့်ပြီးတာကောင်းတဲ့ဟိုဘယ်လိုမှပြန်ပတ်ထားရမရှိတဲ့မထင်မှတ်နိုင်တဲ့ပေါ့ဗျာဟိုအတွေးထဲမှာတောင်းမှပဲဒီလောက်ကြီးဘောလုံးတော့တယောက်ကိုဒီလောက်ကြီးအထိဈေးပေးပြီးခေါ်လိမ့်မယ်လို့ဟိုမတွေးခဲ့ဘူးတဲ့အပြောင်းရှိလို့ပဲပြောရမှာပေါ့ကြာ
ဒါမဲ့ဘောက်ဘောက်နဲ့သူနဲ့ဈေးကတန်းတရာလောက်ကိုကွာတာဆိုတော့လေတော်တော်ကြီးကိုကွာနေတာပေါ့နော်ဒါပေမဲ့ PSG ဥက္ကဋ္ဌကတော့ဒီဈေးကတန်တယ်ပေါ့လေတန်တယ်လို့ပြောတယ်မော်ရီညိုကလည်းတန်တယ်လို့ပြောတယ်အဲ့ဒီဥစ္စာရောဘယ်လိုမြင်လဲ
ကျောဘောလုံးသမားတယောက်ရဲ့ဒီကြောင်းရွှေ့ကြီးကတန်တယ်မတန်ဘူးဆိုတော့လောလောဆယ်မှာတော့ဟိုဆုံးဖြတ်လို့မရသေးဘူးလို့ပဲပြောရမှာဟုတ်ဆရာဆုံးဖြတ်လို့မရသေးဘူးဆိုတော့ तू PSG အတွက်ဟိုဘယ်လောက်ထိစမ်းဆောင်ပေးမလဲဆိုတော့ကျွန်တော်ကြည့်ရအောင်ပါဘောနော်အခုလောလောဆယ်မှာတော့ဟိုပြောဖို့အရန်ကိုဆော်လို့နေသေးတယ်ကျွန်တော်အဲ့လိုပဲကောက်ကျစ်ထားပါတယ
်ဟုတ်ကဲ့နောက်ပြီးတော့နောက်တစ်ချက်ကသူဘာစလိုနာအသင်းမှာကျွန်တော်တို့အမြင်ရဆိုရင်တော့အလုံးအဆင်ပြေတယ်ပေါ့နော်အောင်မြင်မှုတွေလည်းအများကြီးရတယ်ဥရောပချန်ပီယံစ်လိဂ်တို့ဘာလို့အကုန်လုံးရတယ်အဲ့တော့ဒီလိုအနေအထားမျိုးကနေသူဘာကြောင့်ပြောင်းသွားတယ်လို့ပြောလို့ရမလဲသူကတော့ပတ်စံကြောင့်မဟုတ်ဘူးလို့ပြောတယ်နောက်တစ်ခုကမက်ဆီရဲ့လောင်းရည်အောက်ကနေရုံးထွက်ခြင်းလို့အဲ့ဒါကြောင့်မဟုတ်ဘူးလို့လည်းပြောတယ်ဆိုတော့ကိုယ်တော်မျိုးသားရောဘယ်လိုမြင်လဲသူဘာကြောင့်ပြောင်းသွားတယ်လို့မြင်လဲ
ဒါကြောင့်ပြောင်းသွားလဲဆိုပထမပိုင်းတွေ့နေတဲ့သတင်းတွေအရဆိုရင်တော့ဟိုကျွန်တော်ဟိုဘရာဇီးကနောက်တန်းကလာမှာပေါ့ဒါဒန်နီအယ်လ်ဗက်စ်ရဲ့ကျူပတ်မှုလေပါတယ်လို့ပြောရမှာပေါ့သူလည်းပဲဘလူပဲဖြစ်ဖြစ်ပေါ့ဆရာဘလူပဲဖြစ်ဖြစ်ဆိုတာဟိုစိန်ခေါ်မှုအတင့်ကိုရှင်ဆိုင်ရင်တို့ပါဒါမျိုးတွေကြောကြမှာပေါ့နော်သူလည်းပဲဘလူပဲဖြစ်ဖြစ်ဒါကတော့ဒီငွေကြေးရဆိုတာကတော့ဟိုငင်းလို့မရတဲ့အချက်တစ်ခုပဲလို့ကျွန်တော်အဲ့လိုပဲဟိုသုံးသပ်ချင်တာဒါကြောင့်လည်းသူကြီးရမယ်ဒီလုခကလည်းတပတ်ကိုစာလင်ပေါင်း၅သိန်းလောက်ဆိုတော့ဟိုမက်မောလောက်ဆရာငွေကြီးတယ်ဒီငွေကြီးကကျောင်းသွားတာလို့ပဲကျွန်တော်တို့အဲ့လိုပဲသိနေချင်ပါတယ
်ဒီ PSG နဲ့အတူပေါ့နော်ပို့ပြီးတော့ကြီးမားတဲ့အောင်မြင်မှုတွေလိုချင်လို့ဆိုပြီးတော့ပြောတယ်ဒါပေမဲ့ဘာစလိုနာအသင်းမှာသူအစအစအောင်မြင်မှုတွေရခဲ့တယ်ပေါ့နော်အာပြီးတော့ဘာစလိုနာအသင်းနဲ့ PSG ရှင်ရင်လည်းဘာစလိုနာကပို့ပြီးတော့တောင်တင်းတဲ့အသင်းအောင်မြင်မှုတွေပိုရနိုင်တဲ့အသင်းအစင်လာရှိတဲ့အသင်းဆိုတော့ PSG မှာရောသူပြောသလိုမျိုးအောင်မြင်မှုတွေရနိုင်ပါမလားသူမှန်းသလိုမျိုးအောင်မြင်မှုတွေဖြစ်နိုင်ပါမလားဥပမာဒီဥရောပပြိုင်ပွဲတွေမှာရနိုင်ပါမလား
PSG ကတော့သူတို့ဒီစပြီးတော့ဟိုဘာမှစခေါ်နေတွေကဟိုပြည်တွင်းထက်ဥရောပမှာအောင်မြင်မှုရဖို့အတွက်ကိုပြင်ဆင်ထားပြီးခေါ်နေတာပဲလေသူတို့ကဆရာလေးပြည့်ရဲ့အတိုင်းနဲ့လက်ရှိအချိန်ကြီးကတော့ဒီချန်ပီယံလိလိုပြိုင်ပွဲမျိုးမှာဟိုဘိုလ်လူပွဲအထွန်းတော်မရောက်နိုင်ပါဘူး။ဆိုတော့နေမာတယောက်ရောက်လာရုံနဲ့ PSG ဘင်းကသူတို့မျှော်မှန်းတဲ့နော်အဓိကတော့ဟိုသူတို့မျှော်မှန်းတဲ့ဒီချန်ပီယံလိပေါ့ဟိုဥရောပပေါ့ဥရောပလိုပြိုင်ပွဲမှာဘိုးဝင်ခံနိုင်မှာလားဆိုတော့ကျွန်တော်မြင်ပြောလို့ရှိရင်တော့ဖြစ်နိုင်တော့ကျွန်တော်လေးအသားလမ်းမေးပါလိမ့
်။နောက်ဆုံးအနေနဲ့မေးချင်တာကတော့သူဒီဘာစလိုနာနဲ့ PSG ကိုရွှေ့တဲ့ဥစ္စာကိုရောဘလို့မြင်လဲ။မှန်ကန်တယ်လို့မြင်လားမှားတယ်လို့မြင်လား
မှန်ကန်တယ်လို့မြင်လားငွေချေးအကြည့်ပဲဆိုရင်တော့
ဒါကြောင်းတင်ကြောင်းလိုက်တာပေါ့ဗျာကြောင်းတင်ကြောင်းလိုက်တာလို့ဘလုံးလုံးဖတ်ပြောက်နေနေရဒီလောက်ကြီးညကြီးရဖို့ဆိုတာဖြစ်နိုင်ရည်လဲတယ်ဟိုဘလုံးမမျောလင့်ထားတာမဟုတ်ဘူးဒီပေါ်လုံးမှာနောက်တစ်ခုကလည်းဒီဆာလီမွန်တရား98တန်းကဒီကဘာမှာနောက်ထပ်ဖြစ်လာဖို့ဆိုတာကျွန်တော်ရှင်းပြောမယ်လို့ရှိရင်တော့ဟိုတော်တော်ကိုခက်ခဲသွားတဲ့အမိသားပေါ့နော်ကျွန်တော်ကဟိုဆရာပထမဆုံးမိတဲ့မိကိုပြန်ကောက်လို့ရှိရင်ဒီဒီဟာစံချိန်ကြီးတောင်းစုကြီး198တန်းဆိုတဲ့ဟာကြီးရတယ်ဟိုမိမာကိုတော်တော်လေးကျိုးဆောင်ပါရှိပါတယ်ဒီစံချိန်ကိုချိုးဖို့ဆိုတာတော့နှစ်တော်တော်များများကြီးဖြစ်လာအောင်မဟုတ်ဘူးလို့ကျွန်တော်အဲ့လိုမျိုးပြောချင်တယ်ဆိုတော့အဲ့ဒီဂုံပုတ်ကြီးကိုလည်းသူဂုံပုတ်ကြီးအပေါ်မှာလည်းသူမမောသွားတဲ့အတွက်ကြောင့်ဒီဘာတိလူနာကိုဆွန့်ခွာသွားတာလေပါပါလိမ့်မယ်နောက်အခုဆရာပြောဆုံးလို့ဒီဘာတိလူနာနဲ့ကြောင်းမှာပုံမှန်ဒီဟိုငွေသေးရသလိုရှင်မှန်လားဆိုရှင်တော့ငွေသေးရဆိုရင်တော့မှန်လားပါဗျာ။အဲဒါပေမဲ့ဒီနောက်တော့ဒီအောင်မြင်မှုပါညာကြည့်တယ်သလိုရှင်တော့ဒီဘာစီလိုနာမှာသာသူကစားခဲ့တဲ့ဘရာဇီးကလပ်ဆန်တူးစုလိုနေရာမျိုးတွေမှာလည်းတိုင်းရှင်တော့ပြင်သစ်ကလပ် PSG ပါကဒီတော်တော်လေးကိုဟိုရုံးပြန်ရမယ်အနေထားမှာရှိပါတယ်။အဲတော့စင်ကာပူအစ်စ်ကတော့ငွေသေးရတော့တောင်းတယ်သူတို့ရေးမှာရင်ဆိုင်ရမယ့်ဟာတွေကတော့သူ့အနေနဲ့ကျေးဇူးလေးပဲလို့ကျွန်တော်အဲ့လိုပဲပုံသက်ဆိုပါတယ
်ကိုရနိုင်စီစဉ်တင်ဆက်ပေးနေတဲ့သတင်းပတ်စင်အားကစားသတင်းလွှာကိုနားဆင်ကြကြရတာပါရှင်အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီအထိအစီအစဉ်အစဆုံးကိုအတန်လွှင့်ချိန်ပြပြခြင်းည10နာရီကနေ17နာရီအထိလိုင်းဒိုမီတာ32နဲ့50တို့ကနေနားဆင်နိုင်ပါတယ် VOA American တန်ရဲ့ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်မနေ့ဖန်ကြာတာပတင်းနေ့မနေ့ဖက်9နာရီက6နာရီကနေ9နာရီအထိအစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 40နဲ့49တို့ကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်အဲ့ဒီအစီအစဉ်တွေမှာတော့ဦးကျော်စံသားရဲ့မြမအရေးသုံးသက်ချက်နဲ့သူယုံကြည်ရအစီအစဉ်ပြန်လည်ထုတ်လွှင့်ချက်တွေကိုနားဆင်ကြရမှာဖြစ်ပါတယ်ရှင်အခုဗုဒ္ဓဦးနေညာဘက်ထိတ်တန်းရောက်နေတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမတ်သိန်ကြီးထိုက်ကကြေညာပေးပါဦးမယ်ရှင
်အမေရိကန်ပြည်ထောင်စုရဲ့နျူကလ িয়ার စစ်အင်အားကအရင်ကာလတွေနဲ့စာရင်ပိုးပြီးတော့အားကောင်းပိုပြီးတော့အစွမ်းထက်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကဒီကနေ့ဗုဒ္ဓဟူးနေ့မှာကြေညာလိုက်ပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားတို့အပြန်အလှန်အပြင်းထန်ချင်းချောက်ပြောဆိုနေကြတာပါ။သမ္မတအဖြစ်ပြီးခဲ့တဲ့ဇန်နဝါရီလကစတင်တာဝန်ယူခဲ့ချိန်မှာပထမဆုံးသူ့ရဲ့ညွှန်ကြားချက်ကနိုင်ငံရဲ့နျူကလ িয়ার အင်အားကိုခင့်မီစမ်းသင့်အောင်ဆောင်ရွက်ဖို့ဖြစ်တယ်လို့ဒီကနေ့ဗုဒ္ဓဟူးနေ့မနေ့အစောပိုင်း Twitter လူမှုကွန်ရက်မှာသမ္မတထရန့်ကရေးသားခဲ့ပါတယ်။ဒီစွမ်းအင်ကိုဘယ်တော့မှထုတ်သုံးစရာမလိုဘို့မျှော်လင့်တယ်လို့သမ္မတထရန့်ကပြောပါတယ်။ဒါပေမဲ့ကျွန်တော်တို့နိုင်ငံဟာကမ္ဘာမှာအင်အားအကြီးဆုံးမဟုတ်ဘူးဆိုတဲ့ကာလဘယ်တော့မှရှိလာမှာမဟုတ်ဘူးလို့သမ္မတကပြောဆိုသွားပါတယ်။ပြင်သစ်နိုင်ငံပါရီမြို့ဆောင်မှာပြင်သစ်စစ်သားတွေကိုကားနဲ့ဝန်တိုက်ခဲ့သူလို့တန်တရားရှိထားတဲ့အမျိုးသားတဦးကိုရဲကပြစ်ခတ်ဖမ်းဆီးခဲ့ပါတယ်။ဒီကနေ့ဗုဒ္ဓဟူးနေ့ပြင်သစ်စစ်သားတွေကြားကိုကားတစ်စင်းနဲ့မောင်းဝင်တိုက်ခိုက်ခဲ့တာကြောင့်6ဦးထဏ်ရာရရှိခဲ့ပြီးတော့ဒီတိုက်ခိုက်မှုဟာဆိုရင်တမင်ကြီးရွယ်တိုက်ခိုက်တာလို့အာဏာပိုင်တို့ကပြောပါတယ်။တိုက်ခိုက်တာမှာအသုံးပြုခဲ့တဲ့ကားနဲ့ပါရီမြောက်ပိုင်းမှာတိုက်ခိုက်သူအဖြစ်တန်ရရှိသူကိုဖမ်းမိခဲ့တာလို့လည်းအမည်မဖော်လို့တဲ့သတင်းရင်းမြစ်တွေကပြောပါတယ်။မြောက်ကိုရီးယားနိုင်ငံကိုဆန့်ကျင်တဲ့ရာဇဝတ်မှုဆွဆွဲချက်နဲ့2015ခုနှစ်ကတည်းကထောင်နှံတသက်ကြာခံထားရတဲ့ကနေဒါခရီးယန်တင်းအုပ်ဆရာတဦးကိုပြန်လွှတ်ပေးလိုက်ပြီလို့မြောက်ကိုရီးယားနိုင်ငံပိုင်သတင်းဌာနကကြေညာပါတယ်။သူကိုစားကနေဒါကိုယ်စားလှယ်အဖွဲ့တစ်ခုပြုံရမ်းမြို့တော်ကိုတွားရောက်ခဲ့ပြီးတဲ့နောက်ဟန်ယွန်ဆိုလင်စ်ကိုကျမ်းမာရေးအရာအာမခံနဲ့ပြန်လွှတ်တာလို့နိုင်ငံပိုင်ကိုရီးယားဗဟိုသတင်းဌာနကကြေညာသွားပါတယ်ရှင
်။ဗုဒ္ဓဦးနေညာပဲထိတ်တန့်ရောက်နေတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမတ်သိန်ကီထိုက်ကြေညာပေးသွားတာပါ။ဒီညအစီအစဉ်ထုတ်လွှင့်ရေးမှုကမတ်ဤတန့်စင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့မီကဲလ်ဒူဗင်စကီဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်အင်တာနက်စာမျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးတူတင်ပါတယ်။သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.